to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA မိတ်ကဲတန်းကနေ2019ခုနှစ်ဇူလိုင်လ19ရက်စောင့်ချာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းနိုမီတာ25 32 51နဲ့ဒိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညအတွက်အစီအစဉ်မူကကျမစုမုံပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲသတင်းတွေကိုကိုရန်နိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။အီရန်ဒရုန်းယာဉ်ကိုအမေရိကန်စစ်တပ်မကပစ်ချလိုက်တယ်လို့သမ္မတ်ထရမ့်ကပြောတာကိုအီရန်ကညင်ပါတယ်။ဒီမလေးရှ်မှာရောက်နေတဲ့ဒုက္ခသည်တွေမြန်မာနိုင်ငံကပြန်ခေါ်ယူရေးနိုင်ငံကာကနေဗန်ဒါရေးပိုင်းဖိအားပေးဖို့ဒီမလေးရှ်နိုင်ငံခြားရေးဝန်ကြီးကတောင်းဆိုလိုက်ပါတယ်။ခုနှစ်ဆယ်နှစ်မြောက်မျိုးမျိုးနယ်ပါဦးဝင်ဆုံးထွက်ပြေးသူ80ရာခိုင်နှုန်းကနိုင်ငံသားဖြစ်နေကြပြီဖြစ်ပေမဲ့လွတ်လပ်သွားလာခွင့်ကန့်သတ်ခံထားရဆဲရှိတဲ့ပေါ်ကုလသမဂ္ဂအထူးကုသလေကထောက်ပြပြောဆိုပါတယ်။ဒီသတင်းတွေနဲ့တူတခြားစိတ်ဝင်စားဖို့ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းအတွက်သောတာရှင်နေနာဆရာမယ့်သတင်းတွေကတော့ရိုဟင်ဂျာတွေပေါ်မှာကျူးလွန်ခဲ့တယ်ဆိုတဲ့လူခွေချိုးဖောက်မှုတွေကိုစုံစမ်းခွင့်ပြုဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုသွားမယ်လို့ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးရဲ့လက်ထောက်တရလူရှင်တွေကပြောဆိုလိုက်ပါတယ်။
It's important to note that Myanmar is not a state party to the ICC. But Bangladesh is.
ဒီသတင်းနောက်ပိုင်းမှာအပြည့်စုံနာဆရာပါမယ်ရှင်။နောက်ရခိုင်မှာတော့ဒီမြန်မာစစ်တပ်ရဲ့စစ်တမော20ကိုအေးအေးကလက်နက်ကြီးနဲ့ပစ်ခတ်ပါတယ်။တမရနဲ့တမရကာကွယ်ဦးစီးချုပ်တက်တဲ့အာဇာနီဗိမှန်ကအာဇာနီနေ့အခမ်းအနားအကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။နောက်ပြီးတော့ဒီအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကျကျော်သိန်းနဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။အီရန်အဝေးထိန်ဒရုန်းရင်တစ်စင်းကိုအမေရိကန်စစ်တပ်မော်ဒစင်ကဟော်မူးစ်ရေလည်ကြမ်းမှာပစ်ချပျက်စီးလိုက်တယ်လို့အမေရိကန်ဘက်ကပြောထားတာကိုအီရန်ကဒီကနေ့ညင်ပယ်ပြီးသူတို့ဒရုန်းရင်တစ်စင်းမှာပျက်စီးဆုံးရှုံးတာမရှိဘူးလို့ပြောပါတယ်။အီရန်လူရည်နိုင်ငံခြားရေးဝန်ကြီးအဘတ်စ်အရက်ချီကအမေရိကန်စစ်သင်္ဘောဟာကိုဒရုန်းယာဉ်ကိုမှားပြီးပစ်ချလိုက်တာလားဆိုတာစိတ်ပူမိတယ်လို့ထွတ်တာမှရေးပါတယ်။အမေရိကန်စစ်သင်္ဘော USS Boxer နားကိုကတ်လာတဲ့အီရန်ဒရုန်းယာဉ်ဟာထွက်သွားဖို့အတွက်အကြိမ်ကြိမ်သတိပေးတာကိုလူလူရှိကြကြောင်းစစ်သင်္ဘောကပစ်ချဖျက်ဆီးလိုက်တယ်လို့သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာပြောတာပါ။ဒီဖြစ်ရဟာနိုင်ငံတော်ရေးပိုင်နှစ်ထက်မှသွားလာတဲ့ရေးရင်တွေအပေါ်အီရန်နိုင်ငံရဲ့ရန်စပြီးထိတ်တိတ်ပြုတ်ဖို့ကြိုးစားတဲ့လူရည်များစွာတွေကနောက်ဆုံးပေါ်လာတဲ့ဖြစ်ရဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။မြန်မာမှာရောက်နေတဲ့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျဗာဇာရီဖ်ကလည်းဒရုန်းယာဉ်ပျက်စီးဆုံးရှုံးနေဆိုတဲ့သတင်းမျိုးသူရမထားဘူးလို့ပြောပါတယ်
။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ဖွန်ပီယိုဟာအာဂျင်တီးနားနိုင်ငံမှာရောက်နေပြီးအရှေ့လယ်ပိုင်းဒေသကအစွန်းရောက်ဝါရီအုပ်စုတွေကိုအမေရိကန်ကတိုက်ခိုက်နေတဲ့အပေါ်လက်တင်အမေရိကဒေသခေါင်းဆောင်တွေရဲ့အားပေးထောက်ခံမှုရအောင်လုပ်သွားမယ်လို့ခန့်မှန်းထားကြပါတယ်။အာဂျင်တီးနားနိုင်ငံဘွေနိုဆိုင်းရီးစ်မြို့တော်မှာဒီကနေ့ကျင်းပမဲ့အနောက်ကမ္ဘာကျန်းကျန်းဖက်ဝါရတံပြန်တိုက်ဖြတ်နိုင်နေဆိုင်ရာဝန်ကြီးစင်ဒုတိယအချိန်ဆွေးနွေးပွဲမှာဝန်ကြီးပေါ်ပြေဟာမိန်ကုန်းပြောဖို့ရှိပါတယ်။နောက်ကမ္ဘာချမ်းမှာအကြံဖက်ဝါရနေနေဆိုင်ရာကိစ္စရပ်တွေကိုဒီဆွေးနွေးပွဲအတွင်းပြောဆိုကြမှာဖြစ်ပါတယ်။လေဘနွန်ခြေဆိုင်ဟက်စဘိုလာလက်နက်ကိုင်အဖွဲ့ကိုအကြံဖက်ဝါဒီအဖွဲ့တစ်ဖွဲ့ဖြစ်အာဂျင်တီးနားလုံခြုံရေးဝန်ကြီးဌာနကတနင်္လာနေ့မှာတရင်ဝင်သတ်မှတ်ခဲ့ပါတယ်။ဟက်စဘိုလာအဖွဲ့ကိုအီရန်နိုင်ငံကထောက်ခံထားတာပါ။အခုလိုသတ်မှတ်လိုက်တာကြောင့်အရှေ့လယ်ပိုင်းနဲ့တခြားဒေသတွေမှာအီရန်ရဲ့ဩဇာလွှမ်းမိုးမှုကိုထိန်းချုပ်ရေးကမ္ဘာလုံးဆိုင်ရာညှိနှိုင်းအဖွဲ့ဖြစ်ပေါ်လာဖို့အမေရိကန်ရဲ့ကြိုးပမ်းချက်အတွက်နောက်ထပ်မဟာမိတ်နိုင်ငံတစ်ခုရလာခဲ့တာဖြစ်ပါတယ်။ဝန်ကြီးပေါ်ပီယိုအာဂျင်တီးနားကိုရောက်သွားချိန်ဟာဘွေနိုဆိုင်းရီးစ်မြို့တော်ကဂျူးလူမျိုးတွေစုဝေးနေရာတစ်ခုကိုဗုံးခွဲတိုက်ခိုက်တာကြောင့်လူ85ယောက်သေဆုံးခဲ့ရတဲ့ဖြစ်ရပ်25နှစ်ပြည့်တဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။အဲဒီတိုက်ခိုက်မှုဟာဟစ်ဘိုလာအဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့အာဂျင်တီးနားအစိုးရကပြောထားပါတယ်ခင်ဗျာ။
မြောက်ကာရိုလိုင်းနားပြည်နယ်မှာဗုဒ္ဓဦးနေညကလုပ်တဲ့မဲဆွယ်စည်းရုံးပွဲတွင်သမ္မတဒေါ်နယ်ထရမ့်ကဆိုမာလီဘွားအောက်လွှတ်တော်အမျိုးသမီးအမတ်တူကိုဝေဖန်တိုက်ခိုက်ချင်းစည်းရုံးပွဲတက်တဲ့သူကိုထောက်ခံသူတွေကဆန်ဟာဘက်သူ့ကိုပြန်ပို့လိုက်ဆိုပြီးအော်ဟစ်ကြတာကိုသမ္မတကသူတားခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းအဲ့ဒီဗီဒီယိုမှာတွေ့ရတာကတော့သမ္မတပြောတာနဲ့ကွာခြားနေပါတယ်။ပရိသတ်ကဆန်ဟာဘက်လို့အော်ဟစ်တာ73စက္ကန့်ကြာတဲ့အထိသမ္မတကဟန်တာပြောဆိုခဲ့တာလုံးဝမရှိဘဲစကားပြောတာကိုရပ်ပြီးတော့အော်ဟစ်တန်အရှိန်တက်နေတဲ့လူအုပ်ကိုစောင့်ကြည့်နေကြတာပါကျွန်တော်ခက်မှန်မြန်မဲစကားဆပြောခဲ့ပါတယ်အဲ့လိုအော်ရာကိုကျွန်တော်မကြိုက်ပါဘူးသဘောမတူပါဘူးလို့သမ္မတထရမ့်ကကြာသပတေးနေ့မှာတရင်နောက်တွေကိုပြောပြီးနောက်ပိုင်းလုံးမဲ့မဲဆွယ်ပွဲတွေမှာအလားတူအော်ဟစ်တာမျိုးရှိလာရင်ဟန်တာဖို့သူတေချာပေါက်ကြိုးစားမယ်လို့ဆိုပါတယ်သမ္မတကဝေဖန်တိုက်ခိုက်သူမင်းနီဆိုတာဒီမိုကရက်အောက်လွှတ်တော်အမတ်အီလမ်အိုမာကဒီဖြစ်ရပေါ်ကြာသပတေးနေ့မှာပဲအပြင်းအထန်ပြန်တုံ့ပြန်ပါတယ်သ Tamaraha, Pesi Wadi do Chidelu the Yonji Dong, Hilam Umaga, Lodo Sa Uma, the Nodi Gubdobi, Akuleshi, Napa Chidin Pinago. Together, the Dangi, Belu Chidin, Surabo, take that Yen Samu Kupi, Pompo, Yosuari.
Afghanistan and Yamura, Kabuga, Tekdo Kuma, Digne, Pontalong Pokwegera, and the Sundu Shu Terminal Shinibi, Naya to Seujo, Shidelo down with Shidriga, Piovare, the Dakai Muda, Badugama, Azura, Lacha Chidelu, Piovibau, Kabutakdo Mas. ကဗူတက္ကသိုလ်ရှိတဲ့အဲ့ဒီနေရာဟာတာလီဘန်လက်နက်ကိုင်တွေရောအစ္စလာမ်ရဲ့ဂျမ်ဘာအုပ်စုတွေပါလှုပ်ရှားနေကြတာဖြစ်ပါတယ်ဒီဖြစ်ရဟာအာဖဂန်နစ္စတန်မှာခုရပိုင်းအတွက်မှာဒုတိယမြောက်တိုက်ခိုက်မှုလည်းဖြစ်ပါတယ်ဇူလိုင်လ၁၈ရက်နေ့မနေ့ကြာသပတေးနေ့ကတော့ကန်ဟာမြို့မှာရှိတဲ့အာဖဂန်ရဲဌာနချုပ်ဂိတ်ဝဲမှာကားဘုံတိုက်ခိုက်မှုဖြစ်ပါခဲ့တာကသူတို့ရဲ့လက်
အမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 930ညတိုင်းဒိုမီတာ51 kHz 585တို့ဖြင့်စနေတနင်္ဂနွေမှာတိုင်းမီတာ190 kHz 1509လေးပြောထုတ်လွှင့်ပေးပါတယ်ရှင
်ဒီကနေ့တောက်ကြညဘက်သတင်းတွေကိုတိုက်ဆက်လက်ပြပြနေပါတယ်မြန်မာနိုင်ငံကနေထွက်ပြေးသွားပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တသန်းနီးပါးကိုမြန်မာနိုင်ငံကပြန်လည်ခံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကလှူလာနေပြီးအဲဒီလိုဖြစ်လာအောင်နိုင်ငံတကာကဗန်နောင်ငွေကြေးဆိုင်ရာတန်ခတ်ရည်ရွယ်မှုနဲ့ထောက်ခံပံ့ပိုးစီခြင်းနဲ့လို့ဘင်္ဂလားဒေ့ရှ်ထိပ်တန်းတာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံပေါ်ဗန်နာရေးဆိုင်ရာတန်ခတ်ရည်ရွယ်မှုကိုတင်ပြလို့ချမှတ်ကြဖို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးအဗ်ဒူကာလမ်မိုမန်က VOE ဘင်္ဂလားဌာနနဲ့နိုင်ငံတစ်ခုအတွင်းတောင်းဆိုသွားတာပါဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ခါစနာကလည်းဒုက္ခသည်တွေကိုနေရာရင်းပြန်ပို့ရေးစတင်လှုပ်ဆောင်ဖို့တောင်းဆိုထားပါတယ်။ဒီဝန်ထုတ်ဝန်မှုကြီးကိုကျွန်တော်တို့ဘလောက်ကြာကြာထံပိုးထားရမှာပါလဲ။ရိုဟင်ဂျာတွေကိုနေရာရင်းမြန်မြန်ပြန်ပို့နိုင်လေအားလုံးအတွက်ပိုကောင်းလေဖြစ်မှာပါပဲလို့ပြည်နှစ်တံမကြီးတူကိုဝန်ကြီးချုပ်ဟာစီနာကဗိုလ်တော်ကြီးမှာပြောပါတယ်။မြန်မာနိုင်ငံဟာအရင်ဆုံးကရိုဟင်ဂျာဒုက္ခသည်တွေပြန်လည်ခံရေးသဘောတူညီချက်တွေကိုအကောင့်ထည့်ပေါ်ခဲ့ပြီး1992ခုနှစ်မှာဒုက္ခသည်2သိန်းခွဲတည်းကအများစုကိုပြန်လည်ခံခဲ့တယ်လို့ဝန်ကြီးမိုမန်းကဆိုပါတယ်။ဒီဒီချိန်မှာလည်းသူတို့ပြန်လက်ခံမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။ဘာကြောင့်လဲဆိုတော့သူတို့အာမခံချက်ပေးထားလို့ပါ။ဒါပေမဲ့လည်းဒီလူတွေပြန်သွားကျင်လောက်အောင်လုံလုံစိတ်ချရတဲ့ပတ်ဝန်းကျင်မျိုးမြမအစိုးရကဖန်တီးလို့ဆောင်တာမရှိသေးပါဘူးလို့ဝန်ကြီးမိုမန်းကပြောပါတယ်။လူဝင်ကြလို့ခေါ်ဆိုတော့ကိုလက်မခံတဲ့မြမအစိုးရဘက်ကတော့ဒုက္ခသည်တွေကိုပြန်လက်ခံဖို့နှစ်နိုင်ငံနေဆက်မှာပြင်ဆင်ထားတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောထားပါတယ်။အခုချိန်ထိတော့ကျိုးစိုးလက်ခံရေးစခန်းတွေစီပြန်ဝင်လာတဲ့ဒုက္ခသည်တဦးမှမရှိသေးပါဘူး။
ဒီခိုင်မီနယ်မြို့မျိုးနယ်အတွင်းအိုးအိမ်ဆုံးခွာထွက်ပြေးသူ80ရာခိုင်နှုန်းဟာနိုင်ငံသားတွေဖြစ်ပေမဲ့လည်းအဲ့ဒီလူတွေရဲ့လွတ်လပ်စွာလှုပ်ရှားသွားလာခွင့်ကိုအလွန်ကြုံကန့်သတ်ထားတဲ့ပုံမှာစိတ်ပျက်မိတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်ခရစ်စတင်းဘော်ဂနာကပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းအိုးအိမ်ဆုံးခွာထွက်ပြေးနေထိုင်သူတွေလက်ရှိနေထိုင်တဲ့ဒုက္ခသည်စခန်းတွေကိုပိတ်သိမ်းရေးမဟာဗျူဟာကိုရေးဆွဲခဲ့ပြီးဒီမဟာဗျူဟာအတိုင်းလှုပ်ဆောင်မှုအစဉ်အဆက်ဖြစ်နေတဲ့အပေါ်မှာကြိုးဆိုတယ်လို့လည်းဇူလိုင်လ17ရက်နေ့နေစွဲနဲ့သတင်းမီဒီယာတွေကိုထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာသူမကပြောလိုက်ပါတယ်။မစ်ဘုဂနာဟာဇူလိုင်လ9ရက်နေ့ကနေ17ရက်နေ့ထိ10ရက်ကြာမြန်မာနိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်။ဒီခီးစဉ်တွင်သူမဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆက်စုကြီးလူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးအလုသမားဝင်ကြီးဦးသိန်းစွေပါဝင်ပြည်ထောင်စုဝင်ကြီးတွေနဲ့တွေ့ဆုံခဲ့သလိုတပ်မတော်ဒုတိယကာကွယ်ဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းလူသားလွတ်တော်ဒုဥက္ကဋ္ဌဦးရေးတောင်နဲ့တခြားလွတ်တော်ကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်။ဒီတွေ့ဆုံမှုတွေအတွင်းမှာလုံခြုံရေးဆိုင်ရာကိစ္စရပ်များပြင်လူမှုတိုင်းဝိုင်းအတွင်းကခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးခဲ့ကြပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုဒေသအတော်များများမှာအပူလိုင်းတန်ခံစားနေရပါတယ်။အရှေ့မြောက်နဲ့အနောက်ဒေသတွေဒေသတွေမှာလက်ရှိမှာကိုယ်ပဲပူချင်းမြင့်မားနေပြီးအခုတရင်ဘက်ကုန်အတွင်းအပူချင်းဟာစံချိန်တင်မြင့်မားအောင်မယ်လို့ခန့်မှန်းထားပါတယ်။ရေဓာတ်ခန်းချောက်မသွားအောင်သတိထားနေထိုင်ကြဖို့လူလူကိုသတိပေးချက်ထုတ်ပြန်ထားပါတယ်။စနေနေ့ကျရင်အပူချင်းစံချိန်တင်မြင့်မားမယ့်ဒေသတွေမှာအမေရိကန်နိုင်ငံသား88တန်းကျော်နေထိုင်နေကြတယ်လို့မိုးလေဝသခန့်မှန်းသူတွေကပြောပါတယ်။ Washington DC မြို့တော်ရဲ့အပူချင်းဟာ 43.3 ဒီဂရီဆယ်စီယပ်စအထိရောက်သွားမယ်လို့ခန့်မှန်းထားပါတယ်။ကယ်လီဖိုးနီးယားပြည်နယ် Death Valley အရက်မှာခံစားရတဲ့အပူဒဏ်အတိုင်းကနေဒါခံစားရလိမ့်မယ်လို့မိုးလေဝသပညာရှင်တွေကပြောပါတယ်။ Andre ကြီးတဲ့အပူချင်းမြင့်မားမှုနဲ့ဆိုတိုင်းစားကြောင့်ကြိုတင်သတိထားပြီးမကာကွယ်ဘူးဆိုရင်အပူရှက်တဲ့ဒဏ်ကိုချက်ချင်းခံစားရနိုင်တယ်လို့ American မိုးလေဝသဌာန NWS ကသတိပေးထားပါတယ်။ကလေးငယ်တွေအသက်ကြီးရင်သူတွေလေးပေးဆက်မရှိပန်နေထိုင်နေရသူတွေနဲ့ပြင်ပမှာအပြင်းထန်လှုပ်ရှားလှုပ်ဆောင်သူတွေဟာအပူဒဏ်ခံရနိုင်ခြင်းအများဆုံးဖြစ်တယ်လို့သတိပေးထားပါတယ်။ မော်တော်ကားထဲမှာလည်းအန်ဒရယ်ရှိတဲ့ဘူးချင်းကိုမိနစ်ပိုင်းအတွင်းရောက်သွားနိုင်တယ်လို့ NWS ရဲ့သတိပေးချက်ထဲမှာဖော်ပြထားပါတယ
်။တရုတ်ရဲ့ပညာရှင်တို့ကို2018ခုနှစ်ကပြန်ပြီးဆွဲတက်ဖြတ်ခဲ့မှုအတွက်အသက်19နှစ်ရွယ်အယ်လ်နိုက်တက်ကတို့ကျောင်းသားတို့ကိုထောင်ဒဏ်တစ်သက်တစ်ကျွန်းချမှတ်လိုက်ပါတယ်။လူသတ်မှုတရားခံဖြစ်ဆွဆွဲခံထားသူ Brand Christensen ကိုဒေသချမှတ်တဲ့လားဆိုတဲ့အပေါ်မှာဂျူရီခုံသမားကြီးဖွဲ့ဝင်နေကြတညီတညွတ်တဲ့သဘောတူညီချက်မရကြတဲ့အတွက်သူတို့သူကိုအယူခံဝင်ခွင့်မပေးဘဲထောင်ဒဏ်တသက်ချဖို့အမှုကိုကြီးကြရတဲ့ဖက်ဒရယ်တရားသူကြီးကဆုံးဖြတ်လိုက်တာပါတရုတ်အပညာရှိရင်းရင်းဇန်ကိုခရစ်စတန်ဆန်ကပြန်ပြီးဆွဲပြီးတဲ့နောက်တပ်ပစ်ခဲ့တာဖြစ်ပါတယ်ရင်းရင်းဇန်ရဲ့မိဘတွေကသူ့ရဲ့ခန္ဓာကိုယ်ဘယ်မှာရှိနေလဲဆိုတာပြောဖို့ခရစ်စတန်ဆန်ကိုတောင်းပန်ခဲ့ကြပါတယ်ခရစ်စတန်ဆန်ဟာအခွင့်ပေးတဲ့အချိန်မှာဇန်ရဲ့မိသားစုရဲ့ပန်ကြားချက်ကိုတုံ့ပြန်ပြောဆိုတာမရှိတဲ့အတွက်တရားသူကြီးကသူ့ကိုပြစ်တင်ပြောဆိုခဲ့ပါတယ်ခင်ဗျာ
တောက်ကြညာအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုရင်ဦးဆုံးထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးကြပါမယ်။ရိုဟင်ဂျာတွေပေါ်မှာကျူးလွန်ခဲ့တဲ့ဆိုတဲ့လူခွေချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးခွင့်ပြုရေးဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုသွားမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးရဲ့လက်ထောက်တရလူရှင်နေ James Stewart ကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်တာကြောင့်အဖွဲ့ဝင်နိုင်ငံဖြစ်တဲ့ဘင်္ဂလားဒေ့ရှ်ဘက်မှစုံစမ်းစစ်ဆေးမှုတွေတက်နိုင်တယ်လို့ပြုလုပ်နိုင်မှုအခုလိုတောင်းဆိုတာလည်းဖြစ်ပါတယ်။ဒီအကြောင်းရိုက်တာသတင်းကိုအခြေခံပြီးကိုဇော်ဝင်းလိုက်ပြောပြပေးပါရှင်။
မြန်မာနိုင်ငံဘက်အချမ်းမှာလူညုံရေးတပ်ဖွဲ့တွေကရဟင်ညာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲပြောဆိုမှုတွေနဲ့ပတ်သက်လို့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကစုံစမ်းစစ်ဆေးမှုတွေစတင်ဖို့အရှိန်မြင့်လှုပ်ဆောင်လာနေတာမှာမြန်မာနိုင်ငံဟာ ICC ရဲ့အဖွဲ့ဝင်မဟုတ်တာကြောင့်မြန်မာနိုင်ငံထဲမှာစုံစမ်းစစ်ဆေးမှုတွေကိုလုပ်ခွင့်မရှိဘဲဖြစ်နေတာပါ ICC ရဲ့အခြေခံ Rome Statute လို့ခေါ်တဲ့နိုင်ငံတကာစာချုပ်ကိုမြန်မာနိုင်ငံကလက်မှတ်ရေးထိုးထားခြင်းမရှိပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့စာချုပ်ဝင်နိုင်ငံဖြစ်ပါတယ်စာချုပ်ဝင်မဟုတ်တဲ့မြန်မာနိုင်ငံအနေနဲ့စုံစမ်းစစ်ဆေးမှုတွေပေါ်ညှဉ်းဆန်ခွင့်ရှိနေတာပါ။ဒါကြောင့်လဲဘင်္ဂလားဒေ့ရှ်ကိုထွက်ပြေးတင်းချောင်သွားကြတဲ့ရိုဟင်ဂျာတွေကိုစုံစမ်းစစ်ဆေးမှုတွေလုပ်ခွင့်ပြုရေးတောင်းဆိုဖို့ ICC အဖွဲ့ဝင်ဖြစ်နေပြီးဖြစ်တဲ့ဘင်္ဂလားဒေ့ရှ်အစိုးရထံတောင်းဆိုဖို့ရောက်လာခြင်းဖြစ်ကြောင်း ICC လက်ထောက်တရလူရှင်းနေ James Stewart ကသတင်းတောက်တွေကိုပြောပါတယ
်။ It's important to note that Myanmar is not a state party to the ICC. But Bangladesh is a state party.
မြန်မာနိုင်ငံ ICC နိုင်ငံကရာဇဝတ်ခုံရုံးဖွဲ့ဝင်နိုင်ငံမဟုတ်ဘူးဆိုတဲ့ချက်ကဒီနေရာမှာအရေးကြီးပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ကတော့ဖွဲ့ဝင်နိုင်ငံဖြစ်ပါတယ်။ဒါကြောင့်ဘင်္ဂလားဒေ့ရှ်ဘက်အချက်မှာပဲကျူးလွန်ခဲ့ပါတယ်ဆိုတဲ့ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးလို့ရနိုင်ပါမယ်။ရာဇဝတ်မှုကျူးလွန်မှုတွေဖြစ်ခဲ့ပါတယ်ဆိုပြီးကျွန်တော်တို့တံကိုနေရာတော်တော်များကတင်ပြလာကြတဲ့အချက်လက်တွေပေါ်မူတည်ပြီးပနမစုံစမ်းစစ်ဆေးခွင့်ပြုဖို့ ICC ရှင်းနေချိုဖာတူပန်ဆူတာကရှောက်ထားခဲ့တာ
ပါ။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားကြတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်မှုရှိကြောင်းဆွဆွဲထားတဲ့ရာဇဝတ်မှုတွေအပေါ်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့တရားရုံးမတင်ခင်ကြိုတင်စစ်ဆေးမဲ့တရားသူကြီး၃ဦးပါအဖွဲ့ကို The Hague အခြေစိုက် ICC နိုင်ငံတကာရာဇဝတ်ခုံရုံးကဖွဲ့စည်းပေးလိုက်ကြောင်းဇွန်လ25ရက်နေ့မှာဥက္ကဋ္ဌကကြေညာချက်ထုတ်ပြန်ခဲ့ပြီး ICC အနေနဲ့စုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်ဖို့ဥပဒေအခွင့်အာဏာပေးအပ်ဖို့ ICC ရှင်းနေကြုတ်ဖတ်တူပန်ဆူဒါက ICC တရားသူကြီးတွေထံဇူလိုင်လ၄ရက်နေ့ရက်စွဲနဲ့တောင်းဆိုခဲ့တာပါသူတို့ရဲ့ခီးစဉ်ဟာစုံစမ်းစစ်ဆေးမှုတွေစတင်ဖို့မဟုတ်သေးဘူးဆိုတာကိုလည်း James Stewart ကဆက်ပြောပါတယ
် So I have to stress that our purpose here in Bangladesh today is not to investigate or collect evidence we're here to engage with the government
ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ခီးစဉ်ဟာစုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့တတိထောက်ထားပြီးကောက်ခံဖို့အတွက်မဟုတ်ဘူးဆိုတာကိုလည်းအလေးထားပြောကြားလိုပါတယ်ဒီခီးစဉ်ဟာအစိုးရပါဝင်သက်ဆိုင်သူအလုံးနဲ့ထိတွေ့ဆက်ဆံတာ ICC ရဲ့ဥပဒေကြောင်းရလှုပ်ဆောင်မှုတွေဘယ်ဆင့်ရောက်နေပြီလဲဆိုတာနဲ့ပတ်သက်လို့သိကျင်တာတွေကိုဖြေကြားပေးဖို့အတွက်သာဖြစ်ပါတယ်
။လက်ရှိအခြေအနေမှာ ICC ဥပဒေကြောင်းအရလှုပ်ဆောင်မှုတွေဟာကနဦးအဆင့်ဖြစ်တဲ့စုံစမ်းစစ်ဆေးတာနဲ့တည်တည်ထောက်ထားကောက်ယူတဲ့အဆင့်တောင်မရောက်သေးပါဘူး။အဲဒီလိုလှုပ်ဆောင်မယ်မလှုပ်ဆောင်ဘူးဆိုတာကိုရှင်းနေကြုတ်ဖတ်တူဘန်ဆူဒါက ICC တရားသူကြီးတွေဆံဇူလင်လ၄ရက်နေ့မှာတောင်းဆိုထားတဲ့ကိစ္စကိုမဆုံးဖြတ်ရသေးပါဘူး။စုံစမ်းစစ်ဆေးတာနဲ့တက်တဲ့အထောက်အထားကောက်ယူတာတွေပြီးဆုံးပြီးသွားတော့မှနောက်တစ်ဆင့်ဖြစ်တဲ့တရားစွပ်စွဲမဲ့လုပ်ငန်းစဉ်တွေကိုစတင်နိုင်မှာပါရိုဟင်ဂျာလို့ခေါ်ဝေါ်သုံးနှုန်းနာကိုလက်ခံထားခြင်းမရှိတဲ့မြန်မာအစိုးရကတော့ ICC ကပရီထရယ်ချိန်ပါလို့ခေါ်တဲ့တရားစွပ်စွဲမှုမပြုလုပ်မီမှာစုံစမ်းစစ်ဆေးပြီးအချက်အလက်တွေတောင်းခံဖို့အဖွဲ့တစ်ဖွဲ့ဖွဲ့စည်းခဲ့တာဟာလည်းအချုပ်အခြာအာဏာကိုထိခိုက်တယ်ဆိုတဲ့အကြောင်းပြချက်နဲ့ပြင်းပြင်းထန်ထန်ကန့်ကွက်ထားပြီးဖြစ်ပါတယ်ဒါပေမဲ့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြသူတွေနေရာပြောင်းနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရအပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေတော့ရှိနေပါတယ်ခင်ဗျာ
ကိုစောဝင်းလိုက်ပြောပြပေးသွားတာပါရှင်ဆက်ပြီးတော့ရခိုင်ဘက်ကစစ်ရေးအခြေအနေကိုတင်ပြပေးကြပါတယ်မြမတက်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေတို့အကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာတော့ဒီကနေ့မှလည်းအမ်းမြွနယ်နဲ့မြေပုံမြွနယ်တွေမှာအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားပြီးအထိခိုက်ရှိခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်မြေပုံမြွနယ်တွေကတိုက်ပွဲတွေအတွင်းမှာတော့မြမရေတက်ကစစ်တင်းမော၂ဆင်းကိုအေအေဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ရခိုင်ပြည်နယ်ကလက်နက်ကိုင်ပဋိပက္ခတွေရဲ့နောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကိုအိမ်ကပြောပြပေးပါရှင်
ဟုတ်ကဲ့ပါဒီကနေ့မနေ့မြေပုံမြို့နယ်ကြောက်မော်ရွာနီးမှာမြမတပ်မတော်ရေသတင်းပေါ်နေစင်းနဲ့အေအေဖွဲ့တို့ကြားပြစ်ကတ်မှုတွေဖြစ်ပွားခဲ့တယ်လို့မြေမြင့်ဒေသခံရွာသားတွေကလည်းဆက်တွေ့ကြောင်းကြားလာကြောင်းမြေပုံမြို့နယ်ပြည်သူ့လူထုကိုယ်စားလှယ်ဥဖေတန်းကပြောပါတယ
်အဲ့ဒါကဒီကခါနေပြတ်နေချေရဒီနေ့မနေ့ရှင်းလာကြောင်းမှာအဲ့မြေမြင့်နယ်နဲ့အမြင့်နယ်ကကြားချောင်းပေါ်ရမြေပေါ်အဲ့မြေပေါ်လာပြီးတော့ကြောက်မော်တဲ့နေရာတော့ကအော်မြေပြင်ပြင်းနဲ့အဲ့ကြောင်းမော်ကိုလမ်းပြတယ်လို့ပြောတယ်အဲ့လက်မကြီးတမယောင်းနဲ့ချက်တဲ့ကြောက်တော့ပြတယ်ရအဲ့ချိန်မှာဒီတက်ဖို့ရလာပြီးတော့အော်ဒီဂျီနဲ့ပြတယ်လို့ဒီတက်ခါနေကပြောတယ်အဲ့ဒါနဲ့အဲ့မြေပြင်ပြင်းကပြန်ဆုတ်သွားတယ်ကျင်းပြည့်တဲ့ကျွန်တော်တို့ရတဲ့တောင်ပေါ်ကအဝေးကလာပြည်ရအောင်အမင်းကရင်အဲ့ဒီကျတော့ဒီသက်ခံတွေကပြောတာတော့တောင်ဆင်းကြီးပေါ့ကွာ
ဒီမိနစ်မှာမြန်မာရေသတင်းပေါ်နဲ့စည်းကံနေအေအေဖွဲ့တွေရှိနိုင်မဲ့တောင်တန်းတွေပေါ်မှာလက်နက်ကြီးနဲ့ပြစ်ခတ်စဉ်အေအေဖွဲ့တွေကလည်းရေသတင်းပေါ်ကိုပြန်လည်ပြစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောဆိုကြအောင်ဥဖေတန်းကပြောပါတယ်ကျောင်းမော်ရွာသားလူကတော့အေအေဖက်ကနေရေသတင်းပေါ်ကိုပြစ်ခတ်ခဲ့ကြအောင်အတိပြုပြောပေမဲ့ထိခိုက်မှုအခြေအနေကိုတော့မသိရသေးဘူးလို့ဆိုပါတယ်ရေသတင်းပေါ်တိုက်ခိုက်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့တမတော်သတင်းမှပြန်ကြားရေးဖွဲ့အတွင်းမှဘုံမှုရုပ်စုံမင်းထုံးကိုဆက်တွယ်မေးမြန်းရမှာခီးလွန်နေတဲ့အတွက်မသိရှိသေးကြောင်းပြောပါတယ်အနောက်ပိုင်းတန်းစစ်သနာကျုပ်တမတော်ပြောခွေရဘုံမူကြီးဝင်းစော်ဦးကိုဆက်တွေ့ရမှာအစီအွေခံတဲ့ရောက်နေကြောင်းပြောဆိုပါရယ်ဒီကနေ့မြေပုံမြို့နယ်တွင်မြမရေသတင်းပေါ်နဲ့ပြစ်ခတ်တိုက်ခိုက်မှုအခြေအနေကိုအသေးစိတ်မသိရသေးပေမဲ့မနေ့ကမြေပုံမြို့နယ်နဲ့အမ်းမြို့နယ်ဆက်မဲတန်ကျိုးရွာဝန်းကျင်နဲ့ဘုံကျိုးမြို့နယ်ထက်မှာမြမစစ်သားနဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါရယ်အဲ
့ဒီဥစ္စာတော့ကျွန်တော်ရုံချုံသားတော့ကျွန်တော်ရှိတဲ့အဲ့ဒီကိစ္စအသေးစိတ်ဒါမှမပြောပါသေးဘူးကမင်းကတော့အဲ့ဒီမှာဒီအမ်းမြို့နယ်ချင်းမှာတိုက်ပွဲဖြစ်တာရှိတယ်။မေးတံကျိုးတို့ကမှမှဖြစ်တာ။အဲ့မှာအနောက်ဘက်ကစစ်ဌာနရှုံးနေတဲ့ဆင်းနဲ့20ကီလိုမီတာကွာဝေးတာပေါ့။အဲ့မှာဒီတိုက်ပွဲအချင်းကတနားခွေးတော့ကြာတယ်။ဆိုတော့ရန်သူဘက်ကတော့မသိဘူးအဲ့ကြားဆုံးတာရှိ။ဆိုတော့အဲ့ဒီနေရာတော့မှဒီနေ့လေးပဲတိုက်ပွဲတွေကဆက်ပြီးတော့ဖြစ်နေတယ်။ဒုံသားကျောင်းမြို့နယ်ချင်းမှာခမီးရှင်ချောင်းကမှမှဖြစ်တဲ့စစ်ကြောင်းနဲ့ကျွန်တော်တို့အဲ့ဒီမှာဒီပြန်ပြီးတော့ဖြစ်တာရှိတယ်။
ပြီးခဲ့တဲ့ဇွန်လ22ရက်နေ့ကလည်းစစ်တွေမြို့ဆက်ယိုးကြချောင်းတဲမှာရပ်ထားတဲ့တမတော်ပိုင်ဆွဲရည်ရင်တစည်းကိုအေဘက်ကတိုက်ခိုက်ခဲ့လို့တပ်သားနှစ်ဦးကြဆုံးသူဦးတန်ရာရပြီးတင်မောလည်းအနှဲငယ်ထိခိုက်မှုဖြစ်ပွားခဲ့တယ်လို့တမတော်ဘက်ကလည်းတရင်ထုတ်ပြန်ထားပါတယ်။တချိန်တည်းမှာပဲမနေ့ကဘူတီတောင်မြို့နယ်ကံပြင်းကျေးရွာနီးမှာမြန်မာစစ်တပ်နဲ့အေအေတို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့လည်းခံတုခကပြောပါတယ်။ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲတွေမှာမြန်မာစစ်တပ်ဘက်ကကြာဆုံးမှုများပြားတယ်ဆိုပြီးအေအေဘက်ကပြောနေပေမဲ့တီးခြားသိမပြုနိုင်သေးပါဘူးတမတော်သတင်းမှပြန်ကြားရေးဖွဲ့တွင်ရင်မှုဘုံမှုရုပ်စော်မင်းထုံးကတော့မနေ့ကဘူတီတောင်မြို့နယ်နဲ့ဘုံနကျိုးမြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောပါတယ
်မနေ့ကတော့ဖြစ်တာရှိတယ်မယုံတောင်ဘက်မှာဖြစ်တာရှိတယ်ဘုံနကျိုးဘက်မှာရှိတယ်ဘုံနကျိုးနောက်ထပ်လာမည
်မနေ့ကဘူတီတောင်မြို့နယ်ရှစ်ရှားတောင်နီးမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပြီးညနေပိုင်းမှာလက်လက်ကြီးနဲ့ပြစ်ခတ်ခံရမှုကြောင့်အနီးနားကစီတောင်ကျေးရွာမှာအင်ချီပြက်စီးမှုတွေရှိခဲ့တယ်လို့စီတောင်ရွာသားတို့ကပြောပါတယ
်မနေ့ကသုံးနိုင်ကြမှာလေဒီတို့ရှောင်းဒီဘာကဆင်းလာတဲ့စစ်တပ်ကလေကျွန်တော်တို့ဒီစီတောင်ကျွာကြီးတောင်ဖက်ကနေကြီးမှလေကော့ပင်ကနေမှလက်လက်ကြီးဆန်းထူကြဗျာဒီဘာမှာသုံးလုံးတော့ကြရတယ်ဗျာကလုံးမလုံးကတော့အပင်တွေမှထိလို့ကလုံးဆောက်တယ်မှဒီဟိုအေးချီလို့အိမ်လေးခါတော့ဖြစ်သွားတယ်ဗျာအေးခေါင်းဖုံးလေးပေါက်ကြီးအများကြီးဖြစ်သွားတယ်
တိုက်ပွဲဖြစ်ပွားတဲ့ကြားကလေးကရွာသားတွေရွာကနေတိမ့်ချောင်နေတဲ့အတွက်လူထိခိုက်မရှိဘူးလို့သူကပြောပါတယ်။လက်ရှိရခိုင်ပြည်နယ်တွင်းမှာဘူတီတောင်၊ရတိတောင်၊မြောက်ဦး၊ကြောက်တော်၊ပုံနေကျွန်း၊အမ်းမြွတ်နယ်တို့ပြင်စစ်တွေနဲ့မြေပုံမြွတ်နယ်တို့မှာလည်းတိုက်ပွဲတွေကြေပြန့်စွာဖြစ်ပွားလာနေပါတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီကနေ့ကြာရောက်တဲ့အာဇာနည်နေ့အကြောင်းသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်။ရန်ကုန်မြို့ကအာဇာနည်ဘိမ့်မှန်မှာကျင်းပတဲ့82ကြိမ်မြောက်အာဇာနည်နေ့နိုင်ငံတော်အခမ်းအနားကိုတော့နိုင်ငံတော်သမ္မတဦးဝင်းမြင့်ဦးဆောင်တဲ့အစိုးရအဖွဲ့နဲ့လွှတ်တော်ဥက္ကဋ္ဌတွေတက်ရောက်ခဲ့တယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုက်လည်းတက်ရောက်ဂါရဝပြုခဲ့ပါတယ်။ NND အစိုးရတက်လက်ထက်၄ကြိမ်မြောက်ကျင်းပတဲ့အာဇာနည်နေ့အခမ်းအနားကိုတော့နိုင်ငံတော်သမ္မတအနေနဲ့ပထမဦးဆုံးအကြိမ်တက်ရောက်ဂါရဝပြုတာလည်းဖြစ်ပါတယ်။အပြည့်အစုံကိုတော့အာဇာနည်နေ့အခမ်းအနားကိုကိုယ်တိုင်သွားရောက်ပြီးသတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားပါတယ်။
Digani Jimare, Adani, Nangano Kana, and it is Lilatama, Soda Adino Jimare, Kana Pibare, Nango Adani Bime, a charting Yanirine, a charting Nabinirimawa, Jimba Jalaba, Nango Mu Adani Bima, Jimare, Consana Jimia, Adani Nangano Kana Go, Tamanda Uni Usone Suya Fue, Tamarokawi Uzijo, Bujumuji Mion Lame, Ludo Ogran Udo, Teokarava Pika Jalaba, Nangano Taming a Boko Don, Sanzigado, Adani Gonzon Gia, Midazu went to Unina Teokarava Pika Pibare. မျိုးသားဒီမိုကရေစီအဖွဲ့ချုပ်အန်အေဒီဆိုရတဲ့လာပြီးဒီနေ့အကြာမှာနိုင်ငံတော်တမန်တော်ဦးအနေနဲ့အာဇာနည်နေ့အခမ်းအနားကိုပထမဆုံးအကြိမ်တက်ရောက်ခြင်းဖြစ်ပါတယ်ဆစ်အစိုးရလက်ထက်ချင်းပါကြတဲ့အာဇာနည်နေ့အခမ်းအနားတွေကိုဆိုရဝင်ကြီးအစင်သာတက်ရောက်ခဲ့ကြတာဖြစ်ပြီးတောင်းတဆင်နောက်ပိုင်းကလေးကကြေကြေပြန့်ပြန့်စတင်ခြင်းမှလာတာဖြစ်ပါတယ်တက်မှတ်တော်သားဟောင်းတူဖြစ်တဲ့အတွက
တော့ကြောင်းမလို့အကြောင်းမလို့ဆိုပြတာဟုတ်ဒီလိုဒီချိန်ခါမှာသူဦးထေဝန်နေတဲ့အချိန်မှလုပ်တယ
်ရန်ကုန်မှာတော့အာဇာနီနေ့အခမ်းအနားတွေကိုအာဇာနီပိတ်မှန်အပြင်ဗိုလ်ချုပ်နေထိုင်တဲ့အိမ်အာဇာနီခေါင်းဆောင်တွေလုပ်ချက်ခံရတဲ့အတင်းဝင်ရုံနဲ့ဗိုလ်ချုပ်ကျေးဇူးရှိတဲ့နေရာတွေမှာကျင်းပခဲ့ပါတယ်အတွင်းဝင်များရုံးကိုတော့ပြီးခဲ့တဲ့2015ခုနှစ်ကစပြီးအာဇာနီနေ့ရောက်တိုင်းပြည်သူအများဝင်ရောက်လေ့လာနိုင်အောင်ဖွင့်လှစ်ပေးလေရှိပါတယ်ဒီနေ့မှာတော့အတွင်းဝင်ရုံးထဲမှာပြည်စင်မှုတွေပြုလုပ်နေတဲ့အတွက်အာဇာနီခေါင်းဆောင်တွေကြာဆုံးခဲ့တဲ့အစည်းအဝေးခန်းမကိုတက်ရောက်ကြည့်ရှုခွင့်ပေးထားခဲ့ပြီးနောက်နေ့ပြည်စင်မှုတွေပြီးရင်တက်ရောက်ခွင့်ပြုမှာဖြစ်တယ်လို့ရန်ကုန်မြို့တော်စီမံသားရေးကော်မတီတွဲဘက်အတင်းရေးမှူးဦးတန်းကအခုလိုပြောပါတယ
်ဒီနေရာကိုပြန်ပြီးတော့အောက်မေ့ပဲရအနေနဲ့ဒီမှာလက်နဲ့အလေးပြုခန်းတွေလည်းလုပ်ခဲ့ပြီးရင်ဗိုလ်ချုပ်တို့ကြာဆုံးခဲ့တဲ့ဒီအခန်းကိုလည်းပဲအောက်မှာ LED ဘုံနဲ့ဒီရပြည်သူကြည့်ရှုနေသူပဲကြားသာထားပါတယ်။အဲဒီပြင်ဗိုလ်ချုပ်တို့ကြာဆုံးတင်ကကြန့်ရှိခဲ့တဲ့ပစ္စည်းဆက်လက်ရှိမှုလည်းဒီမှာအောက်မှာ LED ဘုံနဲ့ကြားသာထားတာဖြစ်ပါတယ်။ဒါမဲ့နှစ်ပါဆိုရင်တော့ဗိုလ်ချုပ်တို့ကြာဆုံးခဲ့တဲ့အခန်းပြင်းပြီးသွားပြီဖြစ်ပါတယ်။အဲဒါမှမဟုတ်ပါရှင်တော့ရာဇီကူကရုပ်တို့ပြီးတော့နိုင်ငံတော်အသံကောင်းတော်ကြီးများကြာဆုံးရတဲ့အခန်းကိုလိုက်ရိုက်တက်ရောက်လင်းလာရှိနေတာဖြစ်ပါတယ်။
အစိုးရအဆက်ဆက်လက်ထက်ဇူလိုင်16ရက်နေ့အာဇာနီနေ့အခမ်းအနားကိုနေ့စဉ်ကျင်းပလာတာအခုဆိုရင်80နှစ်ပြည့်ရှိခဲ့လာပါပြီ။နေ့စဉ်ဒီနေ့နီလာတိုင်းနိုင်ငံပိုင်သတင်းစာတွေမှာဗိုလ်ချုပ်အောင်ဆိုင်ရဲ့မိကုံးတွေတဲကအုတ်ချုပ်သူတို့စိတ်ကြိမ်မိကုံးတချို့ကိုကောင်းတဲ့ဖော်ပြလေးရှိပါတယ်။အခုဗိုလ်ချုပ်အောင်ဆိုင်ရဲ့သမီးဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတက်လက်ထက်မှာလည်းအာဇာနီနေ့အခမ်းအနားကိုနိုင်ငံတော်အစ်စ်ကျင်းပပြီးရခိုင်မျိုးအပါအဝင်ညွှန်ကြီးတော်တော်များများမှအခမ်းအနားတွေကြေကြေပြင်းပြင်းလှုပ်ဆောင်နေတာပါ။ဒါပေမဲ့လို့ဗိုလ်ချုပ်အောင်ဆန်းချမှတ်ခဲ့တဲ့လမ်းစဉ်တွေအာဇာနီခေါင်းဆောင်ကြီးတွေကမျှော်မှန်းခဲ့တဲ့လွတ်လပ်ရေးမျှော်မှန်းချက်တွေကပြေဝလာပြီလားဆိုတာကတော့မေးခွန်းထုတ်เสียပါအစိုးရအဆက်ဆက်ဘလို့ဝဲမှုပြောင်ပြောင်လူလူကတော့အာဇာနီနေ့ရောက်တိုင်းအာဇာနီနေ့အခမ်းအနားတွေကိုပုံစံအမျိုးမျိုးနဲ့ကျင်းပလေးရှိကြပါလားခင်ဗျာ
ကိုကောင်းဆက်ဟင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းနိုင်ငံမှာကျင်းပတဲ့အာဇာနီနေ့အခမ်းအနားသတင်းတင်ပြပေးကြပါတယ်မြန်မာနိုင်ငံရဲ့အာဇာနီနေ့အခမ်းအနားကိုထိုင်းနိုင်ငံနဲ့ထိုင်းမြန်မာနယ်စပ်တွေကရွှေပြောင်းစာတင်ကြောင်းတွေမှာအာဇာနီနေ့တွေနဲ့ပတ်သက်လို့အတူယူနိုင်မှုမြမသမိုင်းအမှန်ကိုသိရှိနိုင်မှုဆိုပြီးနှစ်စဉ်အစဉ်လာမပြတ်ကျင်းပခဲ့တာမှာတော့ဒီနှစ်မှလည်းကျင်းပခဲ့ပါတယ်ထိုင်းမြန်မာနယ်စပ်တပ်ခရိုင်နဲ့ထိုင်းတောင်ပိုင်းမှာရှိတဲ့ရွှေပြောင်းမြမစာတင်ကြောင်းတွေမှာကျင်းပတဲ့အာဇာနီနေ့အခမ်းအနားတွေအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောင်မအေးအေးမှာကသတင်းပေးပို့ထားပါတယ
်ထိုင်းမြန်မာနယ်စပ်တပ်ခရိုင်နဲ့ထိုင်းတောင်ပိုင်းဒေသတွေမှာရှိတဲ့ရွှေပြောင်းစာတင်ကျောင်းတွေမှာတော့အာဇာနီနေ့ကိုနှစ်စဉ်ကျင်းပလေးရှိတာပါထိုင်းတောင်ပိုင်းဖန်ခါပြိုင်မှာရှိတဲ့စာတင်ကျောင်းမှာတော့အာဇာနီနေ့ဘာကြောင့်ကျင်းပရတယ်ဆိုတာကိုတော့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာဦးထူးချစ်ကအခုလိုပြောပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်အာဇာနီနေ့ကိုတော့ကျွန်တော်နှစ်တိုင်းလုပ်ဖြစ်တယ်အဓိကတော့ကျွန်တော်ရဲ့ရွှေပြောင်းလုပ်မှကလေးတွေကအာဇာနီနေ့ကိုတမမှန်ကန်ကန်ပေါ့တမိုင်းလေးမျိုးပဲပြီးဖို့ပဲအဓိကတော့အာဇာနီနေ့မှာဆုံးသွားတာကပမာလူမျိုးတွေပဲမဟုတ်ဘူးတခြားဘာသာကြားတွေပါတယ်တိုင်းသားတွေလည်းပါတယ်နောက်တစ်ခုကလွတ်လပ်ရေးရအောင်လုပ်ပေးခဲ့တာလည်းကျွန်တော်ပမာလူမျိုးတွေပဲမဟုတ်ဘူးတခြားတိုင်းသားတွေတခြားလူမျိုးသားတွေအကုန်လုံးပြည်အောင်စုစည်းတဲ့ဝိုင်းလုပ်ကြတယ်အဲ့ဒါတွေကိုကျွန်တော်တို့ကလေးတွေကိုပြည့်စေခြင်းနဲ့ဒါကတော့ကျွန်တော်ရဲ့ရည်ရွယ်ချက်ပဲကျွန်တော်ပုံမှန်လုပ်ပေးဖြစ်တယ်နောက်ပြီးတော့ကျွန်တော်တို့အဲ့ဒီအာဇာနီနေ့အထိမ်းမှကျွန်တော်တို့ဒီပကြီးကတ်တွန်းဆိုင်စာကိုပြိုင်ပွဲလေးလုပ်ပြီးတော့ကလေးတွေကိုကျွန်တော်စုပြီးပါတယ်
ထိုင်းမြန်မာနယ်စပ်တပ်ခရိုင်ကကျောင်းနေမှာတော့အာဇာနီနေ့ကိုအများဆုံးကျင်းပလေးရှိတာပါဒီနေ့မှာတော့စောစာတင်ကျောင်းနဲ့စာမှုထောကျောင်းတို့ပေါင်းပြီးအာဇာနီနေ့လုပ်ခဲ့တဲ့ကျောင်းစောအဖွဲ့ရဲ့ပညာရေးတာဝန်ခံဦးမင်းမင်းကအခုလိုပြောပြပါတယ
်အဓိကအချက်ကကျွန်တော်တို့ဟိုကျောင်းမှာလောက်ရတာတော့ဒီနံပါတ်1ကတော့ ဒီအာဇာနည်ဆိုတာပါလဲ။နောက်ကျောင်းသားတောင်းလို့နဲ့ဘယ်လိုသက်ဆိုင်လဲ။နောက်ကျွန်တော်မြန်မာနိုင်ငံရဲ့တမိုင်းအမှန်ကိုသိစေခြင်းနဲ့နောက်အာဇာနည်စိတ်ဓာတ်ကိုသိစေခြင်းနဲ့အဓိကပြီးကျောင်းသားကျောင်းသူတွေကအာဇာနည်နဲ့ပတ်သက်တဲ့အချက်လက်တွေသိပြီးတော့ကျောင်းသားကျောင်းသူတွေကလည်းစိတ်ဓာတ်ကောင်းနေစိတ်ထားကောင်းနေရှိရနိုင်ဖို့နောက်ဆုံးလိုက်တဲ့ခံစားရတဲ့သူတွေကိုအတူနိုင်ဖ
ဒီကတော့နောက်ထပ်မှာဟာခင်ဗျမှာလည်းဇက်မှာတော့စာတင်ကြောင်းပေါင်း60ကျော်ရှိပြီးစာတင်ကြောင်းတချို့မှာတော့အာဇာနည်နဲ့အထိမ်းအဖြစ်ကျောင်းပိတ်တာရှိသလိုတချို့ကျောင်းတွေကတော့အာဇာနည်ခေါင်းဆောင်ကြီးတွေအတွက်စွန့်ကပ်လူတန်းနာတွေလည်းလောက်ကြပါတယ်တချို့ကျောင်းတွေကတော့ကတ်တုံးပကြီးစာစီစာကုန်းပြိုင်ပွဲတွေလုပ်ပေးသလိုတချို့ကျောင်းတွေကတော့ဟောပြောပွဲတွေလုပ်ပြီးကလေးတွေကိုအာဇာနည်နဲ့ပတ်သ
ပြန်ပြီးတော့ဖွင့်လိုက်တဲ့သတင်းကိုတင်ပြပေးကြပါမယ်။အခွန်စည်းချက်မှုတွေနဲ့ပတ်သက်လို့အငင်းပွားစရာအခြေအနေတွေကြုံခဲ့ရပြီးတဲ့နောက်မှာတော့အိန္ဒိယအနာပိုင်တွေကဒီသတင်းပတ်ထဲမှာပဲယာယီပိတ်ခဲ့တဲ့ကုန်သွယ်ရေးနယ်စပ်ဂိတ်ကိုအခုနောက်ဆုံးပြန်ဖွင့်ပေးလိုက်ပါပြီ။အဓိကနယ်စပ်ဂိတ်ကိုမနေ့တုန်းကပြန်ဖွင့်ပေးလိုက်ပေမဲ့လို့ဒီလိုမျိုးမကြာခဏပိတ်ပင်မှုတွေန
ကာစတမ်ကနာမည်ပြတ်တော်တာပေါ့လေအဲ့ဒါနဲ့ကာစတမ်နဲ့ဥက္ကုံတွင်းကုံလိုင်စင်ယူထားတဲ့သူတွေနဲ့အိန္ဒိယကုန်သည်ကြားမှာလုပ်ငန်းလျှောက်ထွေးရရှိနေပြီးအခွန်ရှောင်နာရီလည်းရှိရတဲ့အတွက်အစိုးရအကောက်ခွန်ဌာနကနေစပ်ကိတ်ကိုခဏပိတ်လိုက်တာဖြစ်ကြောင်းချင်းပြည်နယ်ရီကော်ဒါမျိုးအမှတ်1အုပ်ချုပ်ရေးမှုခြံလျက်နာကဖျော်ယွေကိုပြောပါတယ်။ဟိုလာသမျှတွင်းသမျှကုမ္ပဏီကတရားမဝ
ီးနောက်ဆုံးမှနေဆက်အကောက်ခွန်ဌာနကဇူလိုင်15ရက်မှာကုန်သွယ်စကန်ကိုပိတ်လိုက်တာဖြစ်ပါတယ်။အိန္ဒိယမြန်မာနေဆက်ကုန်သွယ်စကန်ဟာသူတို့နိုင်ငံရဲ့ဆန္ဒပြပွဲတွေပြီးတော့လုပ်ငန်းရှင်တွေကြောင့်မကြခဏဆိုသူတို့တစ်ဖက်သက်ပိတ်ရှိပါတယ်။မြန်မာဘက်ကတော့အစိုးရကိုတရားဝင်အခွင့်ဆောင်ပြီးမှလုပ်တာဖြစ်တယ်လို့နေဆက်ပိတ်တာနဲ့အလုပ်ကံတွေအတွက်ပါအခက်အခဲတွေရှိကြောင်းချင်းပြည်နယ်ဖလန်းမြို့ဒေသခံကိုစန်းငါကပြောပါတယ်။
အခုလိုနဲ့ဆက်ကုန်သွယ်ရေးသူတို့ပိတ်လိုက်တဲ့ခါမှာကျွန်တော်ဗမာပြည်ဘက်ကလည်းကုန်တင်ကုန်ချတွေတနေ့လုံးတနေ့လလဲလုံးလစားတွေပေါ့နော်အဲ့ဒါတွေအတွက်ကသူတို့အလုတ်ကခုံမသွားတဲ့ခါကျတော့အလုတ်လက်မဲ့တွေဖြစ်သွားတာပေါ့ပြီးတော့ကုန်တယ်တွေအတွက်ကလည်းသူတို့ဒီမှာကုန်တွေပုံလာတဲ့ခါမှာကိုတော်တွေမှာတူလောင်မှုတွေပါလဲခက်ခဲအများကြီးကြုံရပါတယ
်မြန်မာဘက်ကတော့ပို့ကုန်အနေနဲ့ကုန်သီးကိုအဓိကထားပြီးအိန္ဒိယဘက်ကတော့ဓာတ်မြော်စာပြန်ပို့ပါတယ်တမူးနယ်စပ်နဲ့ရီနယ်စပ်ကုန်သွယ်စကန်တွေကနေ2018ဘဏ္ဍာနှစ်မှာပို့ကုန်နဲ့သွင်းကုန်ကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာ90တန်ဖိုးရှိရလို့စီးပွားကူးသန်းဝန်ကြီးဌာနရဲ့စာရင်းတွေမှာဖော်ပြထားပါတယ်
။ကိုစောထပ်ပါရှင်တောက်ကြညာချမ်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
ဒီ UI မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော့ရှင်များရှင်မြန်မာစံတော်ချိန်9:20ပါပြီ2019ခုနှစ်ဇူလိုင်လ19ရက်တောက်ချာနေညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်ဒီမှာတော့အပတ်စဉ်ခန္ဓာတွေကိုစတိုက်တင်ဆက်ပေးမှာပါအမျိုးသမီးခန္ဓာသုဒ္ဓဆိုလေအမေရိကန်တခွေအစီအစဉ်နဲ့အတူသိပ္ပံနဲ့နှီးပညာခန္ဓာမှာနားဆင်ရမှာကတော့အမေရိကန်နိုင်ငံကနေပြီးတော့မှာအပိုလို 17 နဲ့လွတ်တင်လိုက်တဲ့အာကာတာယင်ဘူးတုံးဦးရဲကနှစ်ဦးကနီးအမ်စထရောင်းရဲ့ဘတ်အော်ဂရန်တို့ဟာသိပ္ပံနဲ့နှီးပညာအစီအစဉ်မှာဒီကြောင့်အပြေဆုံးနားဆင်ရပါမယ်ရှင်အခုအရင်ဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါမယ် ဇူလိုင်လ19ရက်နေ့ဟာမြန်မာလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့တကွာအာဇာနည်ခေါင်းဆောင်ကြီးတွေလှုပ်ကြံခံခဲ့ရတဲ့89နှစ်မြောက်အထိမ်းအမှတ်နေ့ဖြစ်ပါတယ်။ထိုစဉ်ကကြေကွဲပွဲအဖြစ်ရကြီးကိုကြုံတွေ့လိုက်ရတဲ့မြန်မာအမျိုးသမီးကြီးတွေသူတို့ဘယ်လိုခံစားခဲ့ကြရပါသလဲ။အာဇာနည်နေ့အထိမ်းအမှတ်နေ့မှာကြာဆုံးခဲ့ရတဲ့ခေါင်းဆောင်ကြီးတွေကိုဂုဏ်ပြုရ
ဒီနေ့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လာလာတဲ့စူးစီးတင်ပြထားတာနားဆင်ပါရှင်။ ကြာဆုံးတော့เนาะအာဇာနည်တွေကြာဆုံးတော့အဲ့ဒါအသက်20เนาะဇူလိုင်လဟိုဒီမှာစိတ်ထိခိုက်တာပဲဒါအဖွားတယောက်တည်းမဟုတ်ဘူးတိုင်းကြီးလုံးเนาะအဖွားတို့နဲ့အနည်းဆုံးဒီတရားကွက်လုံးတလန်းလုံးဟာတခါတည်းကိုအရန်ကိုစိတ်ထိခိုက်ပြီးအဖွားတို့မျက်ရည်ကျရတယ်ဘာလို့ဆိုဒီလွတ်လပ်ဖို့ကြိုးစားနေတဲ့အထဲမှာလေเนาะအဖွားတို့ကပါလာတာကိုအဖွားတို့ရှင်ထဲမှာထိခိုက်ရပါတယ်အဲ့ဒါကတော့လွန်ခဲ့တ
ခုနှစ်မိနစ်မှာ uniform ပွေလက်နက်ကိုင်းတစုကရန်ကုန်မြို့လေရှိအတွင်းများယုံမှာဗိုလ်ချုပ်အောင်ဆန်းကြီးတကွာမြမအာဇာနည်တွေကိုလုတ်ချံခဲ့တဲ့အကြောင်းသတင်းကြရတော့လွန်စွာဝင်းနေချီကွဲမိတဲ့အကြောင်းအခုအသက် 80 ကျော်ပြီဖြစ်တဲ့ဒေါက်ခင်မီကပြန်ပြောင်းပြောပြခဲ့တာပါဒေါက်ခင်မီကပဲဆက်ပြီးဘရစ်ချာကိုလိုနီလက်ထက်မြမလွတ်လပ်ရေးကျူပတ်မှုမှာ
သူစဉ်တခင်မာကြီးတွေပါဝင်ခဲ့တဲ့အခန့်ကဏ္ဍကိုလေအခုလို့မှတ်တရပြောခဲ့ပါတယ်။တခင်မာကြီးတွေကတော့အလုံးကဒီလွတ်လပ်ရေးအတွက်ရန်ပြီးစူးစမ်းကြတာပဲလေနော်။သူတို့အသက်တွေပါတယ်လေမမှုဘူး။ဆေးရမှလည်းမကြောက်ဘူး။ဘာလို့မှမကြောက်ခဲနဲ့သူတို့တခါတည်းဒီလွတ်လပ်ရေးကြိုးပမ်းခဲ့ကြတာပဲနော်။အဲ့ဒီအချိန်မှာလွတ်လပ်ရေးကြိုးပမ်းနေတဲ့အချိန်မှာကဖွားဖွားအဲ့ဒီမှာလူလားမြောက်လာ
1941 mah, no? Sejanya lo. Eri sejanya pi mah, tapi mah di jor di luna ye coba ni lah lo. Sebabnya kene ya coba jarak, apa dah papa sari ye apa tu itu. Nau papa apa ya le, negeri ni pade, nado tua tak ken. Di luna ye coba mah solusi, papa lo solusi, tapi mahu ada jauh, eri cina papa tunda, tapi mahu ada sebabnya ke papa ame ya jauh siapa. Jauh macam ya, aku nak papa lu elu betul biogel. Nada lola ini coba ni, papa buat ni solusi. Jim ni mana ni solo dekat papa memegu yo papa yo, COVID dekat papa pergi. Eh, ayat tema dia buat ni cara utama dia nak tawar. Asal ni domnya ni aku betul bono.
Lola ini coba ni kalau milai de dokumi biogel apa? Dokumi ni tu tosing kalau milai tu nak ugaro dokin cuci pipa ni. Talking to Jigaro, Guelundu Sayes Yaji, Timpinier, Snilepi. Leshi, Muta Democracy, Pedro, Joguia, Bogut, Ulepide, Uhandamie, Migene Pibari. At the Guze Nini Vipide, Talking to Jiha, Yamalulae, Chubamuma, Bowing Gedu Pibari. Do ye, Piam Piam, Jopia, Chica?
Nangaiso, Maluda le Javi Bono, Yauda Gale, Edidonga, Japan Dolai Bono, Pesi Dolai. Movement tema, pai ini nengai ini dia jauh pada poli. Abang aro nengai ini lalu ตะซะลงตะค้ามาเลยไม่รู้เจ้านูก็เลยดีโลเว้ยชื่อมาเลยနေခဲ့တာခိုင်းရေးပဲနေခဲ့တာဒါပေမဲ့ဂျပန်ခေတ်ရောက်တော့ဂျပန်ဟိုဘက်ပြည်တော်မုန်းတယ်ပေါ့เนาะအဲ့တော့ဂျပန်ဒေါ်လာရေးအတွက်ဆိုပြီးတော့လာပြီးတော့ organize လုပ်နေတဲ့လူတွေပေါ့လေအဲ့ဒီမှာပါသွားတာပဲအဲ့ဒီကနေပြီးတော့သူတို့ကိုယ်တိုင်ကလည်းပဲအဲ့ဒီအချိန်ကဗမာပြည်ကွန်မြူနတီပါတီပေါ့ PCP ပေါ့နော် PCP ပါတီဝင်နေဆိုတဲ့ခါကြတော့အဲ့ဒီလိုပဲပါတီဝင်ဖြစ်သွားတာပေါ့တမီးရဲ့ဒါပါပဲဂျပန်ခေတ်တုန်းကတော့အဲ့ဒီ ပါတီဝင်နေဖြစ်နေတဲ့လှုပ်ရှားတာပေါ့လေဒါအဲ့ဒီလိုဖြစ်သွားတာပါဒေါက်ကင်းကြီးကပဲဆက်ပြီးဘိုးချုပ်တို့ထိုစဉ်ကသာလှုပ်ရှားမခံခဲ့ရရင်မြမနိုင်ငံရေးအကွင့်အပြောင်းဟာဆယ်စုနှစ်နဲ့ချီပြီးစစ်အာဏာရှင်လက်အောက်ကျရောက်ခဲ့ရတဲ့အဖြစ်ကိုရောက်မှာမဟုတ်ဘူးလို့ပြောခဲ့ပါတယ်ကောင်းကြောင်ကြီးတွေပေါ့လေအထူးသဖြင့်ဘိုးချုပ်ပေါ့နော်ဘိုးချုပ်သာသာစီစီအဲ့ဒီလို
ကလောက်မဖို့ပဲနဲ့ဒီရင်းစစ်ကလည်းလောက်လဲကြာမယ်လည်းမဖြစ်ဘူးဘုရားတို့ကြာဆုံးသွားတဲ့အတွက်ဆိုပြီးတော့လူတွေကိုဒုက္ခရောက်နေတာတွေကအဲ့ဒီမှာအများကြီးထိခိုက်တယ်လို့ထင်ပါတယ်နော်တောက်ကင်းကြီးပြောခဲ့တယ်လို့တောင်ကိုရ၄၈လွတ်လပ်ရေးရခဲ့ပြီးဖတ်စာပလန်နဲ့ပတ်ထဆာအစိုးရခေတ်တွေအပြီးတောင်ကိုရ60ခုနှစ်မှာစစ်ကောင်းဆောင်ဗိုလ်ချုပ်ကြီးနေဝင်းကအာဏာသိမ်းခဲ့ပြီး lagiara pipare. Gabime azani bojo ansaye tnipidu. Do ansan suji usone energy muta democracy pujo padiha. Natao singa yuiga bema apia ata nayashi laibi. Natao secho malaguma anayala gebi. Akuro duha nangando daimingan poku bin nangangjai winji pile tansong nibi pipare. Gabime lukini mima nangama. Tainza silo new ye, a pia ye, ninja ye le mia didlu. Nanga ye, si vaine, lumu ye, piatanadwi, yin sign ne a bi. Chinga, she don't ashama, zibi picket, nima nanga ha, kuzo de da dreama. Pumpio mu, a ningzo nanga dreama, bawin ni da drea vale. Tajang azani comes on ye, bojo on sign ye, nipidu do on san suji ni ne. Nanga turong ye ma. Nangan daring darwin shi e sude. Chose lini miao azani ni lunga. Eneri tanajuma, bioja gere, matia, miguani, gofni, dimbia yin, di zimba ye, nizumia gandago, nigum chua bari shim.
ก็มายาชินะเกตาวุโลสะอะเหมียวก้องอยู่ด้วยอุทุเจตนะอาจารย์นี่เยอะตั้งมาสาสามารถสื่อสารได้อย่างฉะนั้นเนี่ยอาจารย์นี่มาอาจารย์ท้องหลอดนี้อยู่คารวะที่ไปเลยโยเรขึ้นมาเป็นโลคารวะที่เลยสัจจะเนี่ยขึ้นมาก็ก้องอยู่เนี่ยที่คารวะที่เราพบขึ้นมาไอ้ก้องเนี่ยมาพาอธิษฐานเลยสิทีนี้ที่เราอาจารย์นี่ก้องหลอดนี้อยู่ก้องหลอดอยู่คารวะที่ไปเลย ผู้ขอเนี่ยมาคุยชื่อบ่าวขอรับคือเนี่ยแหละสิตาสิเออทีนี้ขอรับชื่อดอกเตอร์ชื่อไฉเตอร์ปู่ปู่สมารณะนั่นน่ะปู่พี่รอพอละอนุสมารณะอารมณ์ไว้รอเมลุลึกเต็มเลยสรุปเลยว่าชื่อตาสิเนาะอาจารย์ก็ได้เอาเยอะสมารณะคือเนี่ยรู้ว่าเป็นอาจารย์ชื่อสิแต่เนี่ยอาจารย์นี่ก็พอละทุกเนี่ยเนี่ยเนี่ย ตัวนี้ตัวละบารมีจังมาดูแล้วว่าเนี่ยสิงห์นี่ไอ้สิงห์นี่ก็จะมีกูว่านี่คือสัตว์ที่ทําตัวเนี่ยเอาไว้เรียนรู้ในทางนี้อาจารย์นี่ย้อมสอนนี่ล่ะมันเนี่ยสัตว์นี่จังมาไอ้ที่ตอบตัวที่เอาสัตว์นี่เนี่ยทําอยู่กูว่าเป็นโจรสัตว์นี่เลยสรุปไอ้เราชื่อสัตว์นี่กูไม่รู้แค่เนี่ยเนี่ยเอาไปเลยจังคือว่าเอาไปดิ
ဒီစီဇန်ကိုအခုလိုတောက်ကြညနဲ့စနေမနက်ခင်းဒီမှာတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမဟုတ်ဆောင်မြော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့တူတာဆောင်လေးအမေရိကန်တခွေအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်ရဲ့တူတာဆောင်လေးအမေရိကန်တခွေအစီအစဉ်မှာတော့ဝါရှင်တန်ဒီစီမြို့တော်ကကိုရီးယားစစ်ပွဲအထိမ်းအမှတ်နေရာစာအုပ်စင်ကလေးတွေရဲ့အကြောင်းနဲ့အမေရိကမှာလမ်းတွေကိုဘယ်လိုဖောက်လု
Washington DC ရဲ့မြို့သားရင်းမြစ်မှာရှိတဲ့ကိုရီးယားစစ်ပြန်စစ်မှုတန်းတွေရဲ့အောက်မေ့ဘွယ်အမှတ်တရအထိမ်းအမှတ်နေရာကို1995ခုနှစ်ဇန်နဝါရီလ29ရက်နေ့မှာဆောက်လုပ်ခဲ့တာပါ။သုံးနှစ်ကြာကိုရီးယားစစ်ပွဲမှာပါဝင်ခဲ့တဲ့အမေရိကန်တပ်ဖွဲ့ဝင်9.8 တန်းရဲ့အနစ်နာခံဆွတ်လွတ်မှုကိုဂုဏ်ပြုပြီးဒီအထိမ်းအမှတ်နေရာကိုဆောက်လုပ်ခဲ့တာပါ။1950ဇန်နဝါရီ25ရက်နေ့ကနေ1953ဇန်နဝါရီ29ရက်နေ့အထိဖြစ်ပွားခဲ့တဲ့စစ်ပွဲအတွင်းအမေရိကန်36,584 ဦးကြာဆုံးပြီးတော့အဲ့ဒီထဲက8,100ဟာတိုက်ပွဲအတွင်းဒါမှမဟုတ်စစ်စင်ရေးအတွင်းပျောက်ဆုံးခဲ့ပါတယ်။တသိန်း3,284ဦးကတော့ဒဏ်ရာရခဲ့ပါတယ်။ဒီထိမ့်မဲ့နေရာကိုတော့အပိုင်း၄ပိုင်းခွဲထားပါတယ်။အရက်ခွန်ပေလောက်ရှိတဲ့ရုပ်တူပေါင်း16ရုပ်ကိုအဲ့ဒီအထိမ့်မှတ်နေရာအလယ်လောက်မှာစိုက်ထူထားပါတယ်။ကြီးတက်က14ဦး၊ Marine တက်က3ဦး၊ရေတက်နဲ့လေတက်က2ဦးစီရုပ်ကိုကုစားပြုစိုက်ထူထားတာပါ။ကိုရီးယားနိုင်ငံကစိုက်ခင်းတွေပုံစံကြားလမ်းလျှောက်နေတာမျိုးဖြစ်အောင်အဲ့ဒီရုပ်တူတွေကြားမှာချုံနွယ်ပင်တစ်မျိုးစိုက်ထားတယ်လို့ကြောက်ပြားတွေလည်းခင်ထားပါတယ်။ဒီကြောက်ရုပ်တွေကိုမိုးကခြုံပေးထားပြီးတော့လေမှာလွင့်နေတဲ့ပုံတံလည်းဖော်ထားပါတယ်။ဒီကင်းတော့အဖွဲ့မှာဆက်သွယ်ရေးသမားစီမှုစသူတွေလည်းပါဝင်ပြီးတပ်ဖွဲ့တာဝန်အလိုက်တနက်မျိုးစုံကင်ထားကြပါတယ်။အဖွဲ့ခေါင်းဆောင်တွေတချို့ကတော့ကာပိန်တနက်ပြီးကင်ကြပါတယ်။ရုပ်တုတွေရဲ့ညာဘက်ကကြောက်သားနေရမှာတော့နိုင်ငံမော်ကွန်းဌာနကနေရရှိတဲ့ကိုရီးယားစစ်ပွဲကာလအတွင်းရိုက်ကူးထားတဲ့မှတ်တမ်းတပ်ပုံပေါင်း2400ကျော်ရဲ့ပုံတွေကိုဖော်ပြထားပါတယ်။အဲဒီပုံတွေထဲမှာကြီးရီလီနဲ့မရင်းကုန်းရီတိုက်ခိုက်ရေးတပ်ဖွဲ့ဝင်တွေရဲ့ပုံတွေ၊ကမ်းခြေဆောင်တပ်နဲ့တခြားအသုံးဆောင်ပစ္စည်းပုံတွေပါပါတယ်။ရုပ်တုတွေနဲ့ဒီကြောက်ပြားပေါ်ကပုံတွေကိုဆက်ဆက်ကြည့်မယ်ဆိုရင်လိုင်းဒရန်ပေါ်နေပြီးခဝဲဝဲကကြည့်မယ်ဆိုရင်တော့ကိုရီးယားတောင်တန်းတွေရဲ့ပုံစံမျိုးဖော်ကျူထားတာပါ။ဒီကြောက်သားနိုင်ငံတွေပေါ်မှာရုပ်တုတွေရဲ့ပုံရိပ်တွေထင်ထင်အောင်လှုပ်ထားတာကြောင့်လေရုပ်တုပေါင်း38ခုလိုမျိုးဖြစ်နေပြီးဒါဟာ38လကြာစစ်ပွဲအထိမ်းအမှတ်အနေနဲ့လည်းဖြစ်ပါတယ်။အဲ့ဒီနိုင်ငံရဲ့ဘက်ဘက်မှာတော့စစ်ပွဲကာလကုလသမဂ္ဂရဲ့ဂျူပန်အာထုံးမှုတွေမှာအင်အားဖြည့်ဖို့တပ်ဖွဲ့ဝင်တွေပူပေးခဲ့တဲ့နိုင်ငံပေါင်း22နိုင်ငံရဲ့အမိကိုရေးထိုးထားပါတယ်။ရုပ်တုတွေမျက်နှာမူထားတဲ့နေရာဘက်မှာတော့ Freedom is not free နိုင်ငံနဲ့ဆက်ဝိုင်းပုံကာထားတဲ့အထိမ်းအမှတ်ရေကန်ငယ်တစ်ခုရှိပါတယ်။အင်တာနက်ကနေရယူဖတ်ရှုနိုင်တဲ့ e-books စာအုပ်တွေ podcast radio အစီအစဉ်တွေကိုလက်ကင် cell phone ကနေတစ်ဆင့်ဖတ်ရှုနားဆင်နိုင်တဲ့အချိန်မှာတချို့ကတော့တကယ်စာအုပ်ကိုကိုင်းပြီးတော့ဖတ်ရှုရတာကိုကြိုက်နေသက်သေးပါ Dajang American Bianzuga the Chu Murima, Sao Singing Lego, Yakotega Lanima Side Ubi, Sao Chidrija, Bianlan Lele Lobi, Pashu Javare, Muro Washington Disiga, Sao Sing Lady Jangu, Biobiawame. Then I need you every ha, the Rimba Dine, Sajidago, 2 minutes to Dwabi, Mapara de Sao Tidigu Shapuare, the Gelo 2 minutes, I know. Aina, Little Free Library Sao Sing Lady Ma, Toshabi Papare.
They help you learn.
Sabado, Rupida, Yaradi, Murima, Chiromusu, the Chumurima, Chudan Lu Tate and Mishide, the Chumuriga, Drugo, and the Pume, a Chartery Sanye, Messi Tehu, a City, Clamo Tenemari.
Little Free Library of Pueha, Sapapian, Apide, Puezit, Kupibi, Saudi, Bianan Halu Yao, South and Liri, Sapi Tawari, South and Yimu Tunga Larane, Mia. The Chori Gale, the Nanga by Salo Ludan Lajaware, South and Lucian Lepie, Little Free Library, Poem Lepie, the Rindal Cat Lizarovka.
I had seen Little Free Libraries all around in other neighborhoods.
Little Free Library South in a Godinia, the Waima Twinia, Chavavi. Going once you must out in Ayara, you go a shanty party. Such a day to she be made, a Nama, Lashau Yolene, go Pachinessa O Pyara, a piano, a Pyara, a young Piosia Gomare.
This house is a very good thing to do. The house is a very good thing to do. The house is a very good thing to do. The house is a very good thing to do. The house is a very good thing to do.
A neighbor from a couple of streets over contacted me to ask whether
we could get a little bit of a little bit of Druga costume party la jarasuro, Pongsam Muson Wusabi, Sao Cinema, Saudi, La Lujara, Piosia Gaumare.
Sene Dren, Little Free Library, Puen in Nanga Monsters and Lanayama, Sao Cinema, Salo Ludan Nangaware, John Zama Suye, Minkley Kinna Tingale, Sao Cinco Ludan Tavare. Kinna Ting counts on the Wipi De, Jennifer Conradka.
Readers become leaders. And Girl Scouts is really about fostering leadership.
Minkley Kintao Tinsuragale, Kangami Pilao, Tinsali Tinbide Puezi Tibare.
A day you may, Jama may, Sapayene, these house in Liga Sari Pajayin, Mida dea wing on Nanjabule, Duruga Mulin Tara Wakmia. A good now son did be a bejin at Jang Yagaro, Pidanzu, Suyane, Pine, Suyari, to Pubambi, Billian Azet, Damboshi, Wipi Lamari, Palo de Simangain Jam Pibare. ထောင်ကွာ50လေးခုနှစ်ဇလိုင်လဆန်းရည်နေ့မှာသမရဒွိုက်အိုက်ဆန်ဟောင်းဝါဟာဒီအဆိုပြုချက်ကိုကန့်လန့်ခဲ့တာပါခုနှစ်ပေါင်း9000ကီလိုမီတာအရှည်ရှိတဲ့ဝေးပြေးလမ်းမကြီးတွေကိုဖောက်လို့ရမှာအကုန်ကြ90ရာခိုင်နှုန်းကိုပြည်တော်စုဆွေးရအနေနဲ့ကြက်ခံမှာဖြစ်ပြီးအဲ့ဒီလမ်းတွေကိုအင်တာစတိတ်ဝေးပြေးလမ်းမအဖြစ်လူသိများပါတယ်ပိုကြီးအဖြစ်စစ်တပ်မှတာဝန်ထမ်းဆောင်စင်တုန်းကအမေရိ
အဲ့ဒီအချိန်ကအဝေးပြေးလမ်းမတွေကိုစနစ်တကျအစီအစဉ်ဆွဲပြီးဖောက်လုပ်တာမဟုတ်ပဲဒေတာလိုအပ်ချက်နဲ့ကန့်ညင်အောင်အဆင်ပြေတယ်လို့ဖောက်လုပ်ထားတာပါလမ်းတွေကချင်းပြီးကြမ်းတမ်းတာကြောင့်လမ်းအခြေအနေကိုစစ်ဆေးလေ့လာခဲ့တဲ့ရင်နှန်းဟာလမ်းခရီးမှာ6ပတ်ကြာမြင့်ခဲ့ပါတယ်
နျူကလ িয়ার စစ်ပွဲဖြစ်တဲ့အခါဖြက်လန်းကနေခီးတူတူနဲ့ဘေးကင်းရာကိုသွားနိုင်တဲ့လမ်းကြောင်းတွေအမေရိကန်ဒေါ်လာပြန်ကျဲနေထိုင်နေကြသူတွေအလွယ်တကူဆက်သွယ်နိုင်အောင်ရည်ရွယ်ပြီးဖောက်လုပ်တဲ့10နှစ်ကြာစီမံကိန်းကိုသမရကအဆိုပြုခဲ့တာပါဒါပေမဲ့လည်းခဏအချိန်မှာအမေရိကန်ပြည်အောင်စုဝေးပြေးလမ်းမတွေမှာများသောအားဖြင့်ကားတွေနဲ့ပြည့်ကျက်နေတာကြောင့်အဲ့လိုစဉ်းစားခဲ့ပုံဟာလက်တွေ့ထက်စိတ်ကူးရင်တသက်အခြေအနေမျိုးဖြစ်နေပြီးအရေးပေါ်အခြေအနေမှာလူအလုံးရင်းနဲ့ချီးပြီးပြောင်းရွှေ့ဖို့ကလည်းမဖြစ်နိုင်ပါဘူး
ဒါပေမဲ့လည်းကောင်းမွန်ပြီးစနစ်ကြတဲ့အဝေးပြေးလမ်းစနစ်ကိုဖောက်လုပ်ခဲ့တာကြောင့်ဘတ်စကားတွေ၊ကုန်တင်ကားတွေနဲ့ကိုပိုင်ကားမောင်းတွေဟာအစာအသောက်နဲ့ဓာတ်ဆီဖြည့်၊ကျန်းမာရေးကိစ္စဖြည့်ရှင်းချိန်ကလွဲလို့အမေရိကန်အရှေ့ဘက်ကန်ယူရန်ကနေအနောက်ဘက်ကန်ယူရန်ရောက်အောင်မရက်မနာမောင်းနေနိုင်ပါတယ်ကွာ
။ဘောအစီအစဉ်တင်ဆက်ပေးခဲ့တဲ့သုတဆုံလေးအမေရိကန်တခွေအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အခုလိုတောက်ကြညတိုင်းမှာတင်ဆက်ပေးသလိုနောက်သတင်းပတ်ရဲ့အင်ကာမနက်ခင်းမှာလည်းတလှည့်ပြန်ပြီးထုတ်လင်းပေးပါရစေ။အခုဆက်ပြီးတော့ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ရအောင်ပါရှင်။
နာကဘာမှာလူသားတွေပထမဆုံးခြေချနိုင်ရတာအနှစ်90ရှိပါပြီ။ဒီလိုခြေချနိုင်အောင်အပိုလိုယဉ်မှုတွေဘယ်လိုကြိုးစားခဲ့ရလဲဆိုတာကိုအမေရိကန်အာကာသစူးစမ်းရေးဌာနနာဆာက
သိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကပြောပြပေးမှာပ
ါဇူလိုင်လ20ရက်နေ့မှာအမေရိကန်နိုင်ငံကနေပြီးတော့မှာအပိုလို17နဲ့လွတ်တင်လိုက်တဲ့အာကာသယဉ်ဘူး3ဦးတည်းက2ဦးကနီလ်အာမ်စထရောင်းရဲ့ဘတ်အော်ဒရန်တို့ဟာလာကပါကိုဇူလိုင်လ20ရက်နေ့မှာချီချခဲ့ပါတယ်ဒီအာကာသယဉ်ဘူးတွေကိုအာကာသဒုံးမြန်ထဲမှာပြန်ယူနေမဟုတ်ဖဲနဲ့အာကာသယဉ်အပြင်ကိုထွက်ပြီးတော့လေဟာနေထဲမှာဘလို့လမ်းလျှောက်မလဲဘလို့အလုပ်လုပ်မလဲဘလို့သွားမလဲဘလို့အသက်ရှင်မလဲဆိုတဲ့ဟာကိုရုပ်ပိုင်းရောစိတ်ပိုင်းရောသူတို့အများကြီးကိုလေ့ကျင့်ပေးရပါတယ်အဲ့ဒါပါလဲဆိုလို့ရှိရင်အပိုလိုစပြန်တဲ့အပိုလို6တို့9တို့10တို့9 10တို့ကအစအကုန်လုံးမှာပါတယ်အာကာသယဉ်မှုတိုင်းပါပဲအခုအထိလည်းဒီအာကာသယဉ်မှုတွေကိုတင်နှန်းပေးတဲ့အခါမှာတော်တော်ကိုခက်ခက်ခဲခဲသူတို့တင်နှန်းကိုတည့်ယူရပါတယ
်ဒါပေါ်ပထမဆုံးရောက်ခဲ့တဲ့လူသားသုံးကနီလ်အမ်စထရောင်းဘတ်အော်ဒရန်နဲ့မိုက်ကယ်ကောလင်းစ်တို့ဖြစ်ပါတယ်ဒီယဉ်မှုတွေဟာလာပေါ်သွားနိုင်ဖို့အတွက်ပြင်းပြင်းထန်ထန်လေ့ကျင့်ခဲ့ရတာဖြစ်ပါလေ
။အာကာသယဉ်မှုနှစ်ဦးဒီလာပတ်တဲ့အာကာသယဉ်လေးကနေပြီးတော့မှလာပေါ်ဆင်းယဉ်ကိုပြောင်းလာပေါ်လဲရောက်လဲရောက်သူအပြင်ထွက်တော့မယ်ဆိုတဲ့အခါကျတော့ဒီအာကာသတဲကိုရောက်သွားတယ်။အဲ့ဒါဆိုလို့ရှိလို့ရှိရင်ကဘာဆွဲအားတဲ6ပုံတစ်ပုံပဲရှိတဲ့လာပေါ်မှာဘယ်လိုလမ်းလျှောက်မလဲဘယ်လိုအသက်ရှူမလဲပစ္စည်းကရိယာတွေကိုဘယ်လိုလုပ်မလဲဥပမာအားဖြင့်ဒီအမေရိကန်အလံလေးကိုတော့မှထောင်ဖို့အတွက်ကိုတွင်းလေးတူတာအစပေါ့နော်ဒါရီကတော်တော်ကိုလေ့ကျင့်ခဲ့ရပါတယ်အာဂါတာထဲမှာတနအီလမ်းလျှောက်ဖို့အတွက်ကိုရေအောက်ထဲမှာ10နာရီလောက်ကြာကြာတောက်လျှောက်လုပ်လို့ရပါတယ်နောက်ပြီးတော့ဒီ mission training ပေါ့နော်ဒီအစီအစဉ်ကြီးတစ်ခုလုံးကိုဘယ်လိုပြီးများအောင်လုပ်မလဲဆိုတဲ့ဟာအပြင်ဟိုတကယ်ကိုမသွားခင်မှာဟိုလာစင်းရင်လို့ဟာမျိုးကိုဒီပေါ်မှာကဘာပေါ်မှာဒီအတိုင်းပေါ့နော်တထေရာလည်းဖြစ်အောင်လုပ်ပြီးတဲ့အခါကျတော့မောင်းနှင်တာလာပေါ်ကိုစင်းတာလာပေါ်ကနေပြန်တက်တဲ့ဟာအဲ့ဒါတွေအကြာကြီးကိုကျင့်ခဲ့ရပါတယ်အဲ့ဒါကအာကာသဝတ်စုံကိုဝတ်တတ်အောင်အင်ဂျီကိုပြန်လဲတတ်အောင်ဆိုတဲ့ဟာအစတင်ရပါတယ်အဲ့တချိန်တည်းမှာပဲသူတို့သွားခဲ့တဲ့၄ရက်ခရီးအတွင်းမှာစားရေးတောက်ရေးဒီဘူတပားပေါ့နော်အင်တာတုံးတာအစလုံးဝမတူတော့ပါဘူး။နောက်ရေးချိုးတာနောက်ပစ္စည်းတွေနေရာတကျတိမ့်တာကင်မရာတွေတုံးတတ်အောင်ပေါ့နော်။ဒီ training တွေကိုတော်တော်ကိုပြင်းပြင်းထန်ထန်သူတို့သင်ယူခဲ့ရပါတယ်
။အခုလိုလေ့ကျင့်ခဲ့တဲ့အတွက်အောင်မြင်မှုရခဲ့တာပါ။ဟ
ိုကလာဖို့စင်ဖို့အတွက်ကိုသူတို့လုပ်ခဲ့ရတဲ့ဒီဟာပေါ့နော်။ဟိုအချိန်ကိုက်ရမယ်။အာကာသလွတ်တဲ့ဒုံးမြအပိုလိုနော် capsule တွေကိုကျွန်တော်ဝင်ကြည့်ဘူးပါတယ်။ခလုတ်တွေက100 200လောက်ရှိတာကြ။အဲ့ဆိုတခုမှလုံးဝမမှားအောင်ပေါ့နော်။ဒီအရီးတခုလုံးဘလို့ထိန်းချုံပဲ့ကင်ပြီးတဲ့အခါကျလာပေါ်ဆင်းမလဲဘလို့ပြန်တက်မလဲဆိုတဲ့ဟာ ਉਹ အဲ့လာကိုနှင်းနဲ့ချီပြီးတော့ကိုတို့ဟိုခေါင်းထဲမှာအလွတ်ရအသေးရအောင်ကိုတို့လေ့ကျင့်ထားရတာပါခဏခဏပေါ့နော်။အဲ့လောက်လေ့ကျင့်ထားတဲ့အတွက်ကြောင့်လေတို့ဒီလာပေါ်ကိုအောင်မြင်စွာပထမအဦးဆုံးဒီချီချနိုင်တဲ့လူသားတွေအနေနဲ့အောင်မြင်မှုကိုရခဲ့တယ်လို့ကျွန်တော်ယုံကြည်ပါတယ်။
ဆိုတော့လေ့ကျင့်မှုကအရန်အရေးကြီးတယ်ပေါ့န
ော်။အရန်အရေးကြီးပါတယ်။ဒုံးမြန်အလိုလိုတက်သွားတာမဟုတ်ဘူး။ဒုံးမြန်တက်ဖို့အတွက်ကိုလိုအပ်တဲ့ခလုတ်တွေဖွင့်တာပိတ်တာချိန်တာစတာတွေကစစ်နေများပါတယ်။များလုံးအကြီးတဲ့အတွက်သူ catalog ကစာမျက်နှာထောင်ထဲချီပြီးရှိပါတယ်။အခုနောက်ပိုင်းကျတဲ့အခါကျဒါ ਉਹ ပေါ့နော်။ကွန်ပျူတာပေါ်မှာတခါတည်းကိုလိုချင်တဲ့ကွန်ပျူတာရဲ့ screen ပေါ်မှာပေါ့နော်။လက်ညှိုးလေးနဲ့ထောက်ပြီးဘယ်နေရာသွားဆိုတဲ့ဟာကိုအမြန်ဆုံးဖတ်လို့ရအောင်ကိုအခုနောက်ပိုင်းတော့ပြောင်းလာပြီပေါ့အရင်တော့ဆိုစာအုပ်အထူးကြီးကိုလှန်ပြီးတော့ကြည့်ပြီးတော့မှအမြန်ကြည့်ရပါတယ်မှားသွားမှဆိုလို့ပေါ့နော်အဲ့တော့အချိန်ကိုက်လောက်ရတဲ့အတွက်လုံပုံလုံနည်းရသမင်းစားရေတောက်နီးပါးလောက်ကိုဖြစ်သွားပြီဆိုတော့မှဒါတေးကြပြီလုံနိုင်တဲ့အရေးအချင်းလုံနိုင်တဲ့အသိဉာဏ်ရောပါရောကိုယ်ကာယစွမ်းအားရောရပြီဆိုတော့မှလာဖို့ချီချနိုင်တာပါ
အခုလာပေါ်ချီချခဲ့တာ250ရှိပြီပေါ့နော်အဲ့တော့အဲ့ဒီတော့လွန်ခဲ့တဲ့250ကဒီအာဂါတယဉ်မှုတွေလာပေါ်မဆင်းခင်စူးစမ်းခဲ့တာ ਨੇ အခုခေတ်လူပေါ့နော်အခုခေတ်အာဂါတယဉ်မှုတွေစူးစမ်းတာ ਨੇ ကြွားချချက်လေးနည်းနည်းပြောပြပေးပါ
1969ခုနှစ်မှာလာပေါ်ကိုဆင်းခဲ့ပြီ1982ခုနှစ်ကြမှာလာသွားတဲ့ခရီးစဉ်ကိုအဆုံးတက်ခဲ့ပါတယ်အဲ့တော့အဆုံးတက်ခဲ့တဲ့အချိန်အထိပေါ့နော်အာကာသယဉ်မှုတွေစူးစမ်းခဲ့ရတာသူတို့တက်ခဲ့ရတဲ့ဒီ training တွေရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာပေါ့နော်ဒီနေရာတွေကိုတင်နှန်းတွေအများကြီးတက်ခဲ့ရတဲ့ဟာနဲ့အခုနဲ့ဆိုလို့ရှိလို့အတူတူလောက်ပဲအတူလောက်ပဲဒီမှာတကူပါကွာသွားလဲဆိုတဲ့နော်အပြူဆိုင်ရာအာကာသစခန်းကိုရောက်ဖို့အတွက်ဆိုလို့ချင်းအပြူဆိုင်ရာအာကာသစခန်းအကြောင်းကိုဘာသာရတကူအနေနဲ့အထူးပြုပြီးလေ့လာရပါတယ်အဲ့တုန်းကတော့ဟိုအမေရိကန်လူမျိုးတွေကြီးပဲဆင်းခဲ့တဲ့အတွက်အမေရိကန်စကားလောက်ပဲပြောလို့ရပါတယ် အခုကြတော့အပြည်ဆိုင်ရာအာကာသစခန်းမှာဂျပန်အာကာသတုတေသနရင်မှုလဲပါတယ်ရုရှားအာကာသရင်မှုလဲပါတယ်ကနေဒီယန်လဲပါတယ်ပြင်သစ်လဲပါတယ်တောင်အမေရိကလက်တင်နိုင်ငံအာကာသရင်မှုပါခဲ့ပါတယ်စပိန်နဲ့ကလည်းပါပါတယ်ဆိုတဲ့အခါကျတော့သူတို့ဘာသာစကားကိုတယောက်နဲ့တယောက်ကောင်းကောင်းမွန်မွန်ကျွမ်းကျင်ရင်ပြောတတ်ဖို့အတွက်ကိုဒီ language ပေါ့နော်ဘာသာရစာပေဆိုင်ရာတွေကိုအများကြီးလေ့လာပါတယ်ဒါလောက်ပဲกว่าပါတယ်ဒါင်းနဲ့တကယ်တမ်းအခြေခံပေါ့နော်ဒီဒုံးပြန်ကိုဘယ်လိုစာပြီးမောင်းမလဲပဲ့ထိမ့်မလဲအဲဒုံးပြန်နဲ့ဒီလာပတ်နဲ့အာကာသရင်နဲ့ဘယ်လိုခွဲထွက်သွားမလဲဟာနဲ့အခုအချိန်မှာတော့ဒုံးပြန်ကနေပြီးတော့တဆင့်ပြီးတဆင့်ခွဲထွက်သွားတဲ့ဟာပြီးတဲ့အခါဒီဒုံးပြန်ရဲ့ထိပ်ဖူးမှာရှိတဲ့နေရာကနေအပြည့်ဆိုင်ရာအာကာသစခန်းနဲ့တွားပြီးတော့ဘယ်လိုချိန်မလဲချိန်တဲ့ဟာဘယ်လိုပုံစံလဲဆိုရအဲ့ docking လို့ခေါ်ပါတယ်အဲ့ဒါတက်ပြီးတော့အရေးကြီးပါတယ်နည်းနည်းလေးမှလွယ်လို့မရဘူးစက္ကန့်နဲ့အမျှအတိအကျဆိုတော့လုပ်နေရပါအဲ့တော့ဒီ mission control ကနေပြီးတော့ပြောနေတဲ့ခိုင်းနေတဲ့အတိုင်းဒါလုပ်ပါဒါလုပ်ပါဒါလုပ်ပါဆိုတဲ့အစင်ကိုတကူမှမမှားအောင်လုပ်ရပါတယ်ဆိုတော့အရင်တုန်းကလားပေါ်စင်ခဲ့တဲ့အတိုင်းလိုပဲအပီဆိုင်ရာအာကာသစခန်းကိုသွားတဲ့အခါသွားပြီးတော့ဒီချိတ်တဲ့အခါမှာအထက်မှာအလုပ်လုပ်တဲ့ဟာအတူတူလောက်ပါပဲနီးစနစ်တရားဒါနည်းနည်းကွာရင်ကွာသွားမယ်ဒါပေမဲ့လေ့ကျင့်မှုတွေကတော့အတူတူပါပဲအခုဘီဘီဆိုင်ရာအာဂါသစခန်းပြီးတော့အခါကျ2024ခုနှစ်မှာကျွန်တော်တို့လာဖို့အမေရိကန်ပြန်ပြီးတော့ခြိချပါအောင်မယ်။အဲ့အတွက်ပြင်ဆင်နေကြတာအရင်တိုင်းပါပဲ။အရင်လိုပဲလှုပ်ထုံးလုပ်နေနေတဲ့တိုးတက်လာတဲ့ဤပညာတွေကိုသုံးပြီးတော့သူတို့ဆက်ပြီးတော့လေ့ကျင့်ပြီးတော့အစင်းသင်းပြောင်းစားလုပ်နေကြပါတယ်
။ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ကြရစီ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ။
တို့ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုအပတ်စဉ်တောက်ကြညတိုင်းမှာတင်ဆက်ပေးသလိုမနက်ဖြန်စနေမနက်ခင်းမှာလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်အခုကြာနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတစ်လှည့်ကြေညာပေးပါမယ်ရှင
်ဤရန်ဝေထင်းဒရုန်းရင်ဒစင်းကိုအမေရိကန်စစ်သည်မော်ဒစင်းကဟော်မူးဇီလေကြမ်းမှာပြစ်ချဖြစ်စီလိုက်တယ်လို့အမေရိကန်ဘက်ကပြောထားတာကိုအီရန်ကဒီကနေ့ညင်ပယ်ပြီးသူတို့ဒရုန်းယာဉ်တစ်စင်းမှာပျက်စီးဆုံးရှုံးတာမရှိဘူးလို့ပြောပါတယ်။အီရန်ဒုတိယနိုင်ငံခြားရေးဝန်ကြီးအဘတ်စ်အရက်ချီကအမေရိကန်စစ်သည်မော်ဟာကိုဒရုန်းယာဉ်ကိုမှားပြီးပြစ်ချလိုက်တာလားဆိုတာသူစိတ်ပူမိတယ်လို့ထွက်ထားမှာရှိပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုဟာအာဂျင်တီးနားနိုင်ငံမှာရောက်နေပြီးအရှေ့လက်ပိုင်းဒေသကအစွန်းရောက်ဝါဒီအုပ်စုတွေကိုအမေရိကန်ကတိုက်ခိုက်နေတဲ့ပေါ်လက်တင်အမေရိကန်ဒေသခေါင်းဆောင်တွေရဲ့အားပေးထောက်ခံမှုကြောင့်လှုပ်သွားမယ်လို့ကမန့်ထားကြပါတယ်။အာဂျင်တီးနားနိုင်ငံဘွေနိုဇာရက်စ်မြို့မှာဒီကနေ့ကျင်းပမယ့်အနောက်ကမ္ဘာချမ်းအကြံဖက်ဝါဒတံမြန်နေနေရေးဆိုင်ရာဝန်ကြီးအဆင့်ဒုတိယကြိမ်ဆွေးနွေးပွဲမှာဝန်ကြီးပွန်ပေယိုနိုင်ငံပြောဖို့ရှိပါတယ်။အနောက်ကမ္ဘာချမ်းမှာအကြံဖက်ဝါဒနေနေရေးဆိုင်ရာကိစ္စရပ်တွေကိုဒီဆွေးနွေးပွဲတွင်ပြောဆိုကြမှာဖြစ်ပါတယ်။မြန်မာနိုင်ငံကနေထွက်ပြေးသွားပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တန်းနီးပါးကိုမြန်မာနိုင်ငံကပြန်လည်ခံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကလှူလာနေပြီးအဲလိုဖြစ်လာအောင်နိုင်ငံတကာကဗဏ္ဍာငွေကြေးဆိုင်ရာတန်ခတ်ရည်ရွယ်မှုနဲ့ထောက်ခံပံ့ပိုးစီခြင်းတဲ့လို့ဘင်္ဂလားဒေ့ရှ်ထိပ်တန်းတာဝန်ရှိသူတို့ကပြောပါတယ်မြန်မာနိုင်ငံပေါ်ဗဏ္ဍာရေးဆိုင်ရာတန်ခတ်ရည်ရွယ်မှုကိုတည်ငြိမ်ကြိုတဲ့ချမှတ်ကြဖို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးအဗ္ဒူကလမ်မူမန်က VOA ဘင်္ဂလားဌာနနဲ့ဗိုလ်ထုနေမြန်မာငံတစ်ခုအတွင်းတောင်းဆိုသွားတာပါအမေရိကန်ပြည်ထောင်စုဒေသတော်များမှာအပူလိုင်းတန်ခန်းစားနေရပြီးတော့မိုးလေဝသတောင်ဝင်ရှိသူတွေကအပူတန်သတိပေးချက်တွေထုတ်ပြန်ထားပါတယ်ခင်ဗျာ
။သတင်းကြေညာကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လို့ရမှုကကိုစုံဝင်းလိုက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်ရှင်။ကျွန်မကဆူမော်မှာဒီညအစီအစဉ်မှုဖြင့်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။ဗနက်ပြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစမျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.